Welcome to the Voice of America in Burmese.
Mingla mena kimashin Washington Bureau of VOA American တန်ကနေ2016ခုနှစ် February လ10ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ New Hampshire ပြည်နယ်သားတွေဟာသမရကိုယ်စားလှယ်လောင်းတွေရဲ့ပါတီရင်းရွေးချယ်မှုတွေအတွက်အခုအတန်းလွဲ့နေတဲ့အချိန်မှာမဲပေးနေကြပါတယ်မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার တပ်ပေါင်းမှုပြန်လည်လက်ပတ်နေဖြစ်တဲ့အတွက်ပလူတိုနီယံနဲ့မကြခင်မှာထုတ်လွှင့်နိုင်လိမ့်မယ်လို့အမေရိကန်ထောက်လိုင်းအကြီးအကဲကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမအသည့်ဖြစ်ဒုတိယလက်ထောက်နိုင်ငံယာယီဝန်ကြီးစကော့မာရှယ်ကိုအထက်လွှတ်တော်ကတခဲနဲ့အတည်ပြုပေးလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမှန်နန္ဒာချန်နယ်တူတင်ပြပေးတော့မှာပါခင်ဗျာ
ကောင်းပါပြီကိုစော်ဝင်းလာရေသတင်းစီစဉ်အပြီးမှာလဲဒီအမေရိကန်ပြည်ထောင်စုအထက်လွှတ်တော်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီးအသည့်ဖြစ်စကော့မာရှယ်ကိုကံကွယ်မဲမရှိဘဲနဲ့အတည်ပြုလိုက်ကြောင်းအထက်လွှတ်တော်ဥက္ကဋ္ဌအခုလိုကြေညာသွားတာကိုလည်းကြားဖို့ရှိပါတယ်
The yeas are 90, the nays are 0, and the nomination is confirmed.
အဲ့ဒီနောက်မှာတော့မြန်မာလွှတ်တော်မှာသတင်းမီဒီယာတွေကိုကန့်သတ်လိုက်တဲ့အပေါ်တုံ့ပြန်တန်တွေကိုလည်းနားဆင်ရမှာပါ။ဒါအပြင် American ပြည်ထောင်စု New Hampshire ပြည်နယ်မှာကျင်းပနေတဲ့မဲပေးရွေးချယ်ပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ပြမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်နဲ့ရီပက်ဘလစ်ကန်ပါတီတွေကိုကိုစားပြုဝင်ရောက်ရွေးခန့်ကြမဲ့သမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ဖို့အတွက်ပြည်နယ်ကဥဆောင်ပြုလုပ်တဲ့ပါတီရင်းရွေးချယ်မှုတွေအတွက်မဲပေးကြဖို့နယူးဟမ်ပရှားပြည်နယ်သားတွေအင်္ဂါနေ့ကလူတန်းရှည်ကြီးကြားမှာစောင့်ဆိုင်းခဲ့ကြပါတယ်။ပြည်နယ်အတွင်းကအကြီးဆုံးမြို့ဖြစ်တဲ့မန်ချက်စတာမြို့ကနေဟာအေဂျန့်နဲ့ရာသီဥတုကြားမှာသူတို့နှစ်သက်ရာကိုယ်စားလှယ်လောင်းတွေကိုမဲပေးခဲ့ကြတဲ့အကြောင်းတွေကိုပြန်ပြောပြကြပါတယ်။လွန်ခဲ့တဲ့ရက်တုန်းကနယူးဟမ်ပရှားပြည်နယ်တဝမ်း၈လမ်းမလောက်ရှိတဲ့နင်းနေကြားခဲ့တာကြောင့်တချို့နေရာတွေမှာသွာလာရေးအခက်အခဲတွေရှိခဲ့တယ်လို့ဆိုပါတယ်။မဲယုံတွေကိုမနေ့၁၇နာရီနဲ့ည၈နာရီကြာဖွင့်ထားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒါဇင်နဲ့ချီတဲ့မဲယုံတွေဟာတတ်မှတ်ထားတဲ့အချိန်နဲ့စောပြီးဖွင့်ပေးခဲ့ကြသလိုတချို့မဲယုံတွေဟာလည်းတတ်မှတ်ချိန်နဲ့နောက်ကျပြီးမှပိတ်မဲ့အလားအလာရှိနေပါတယ်။ပြည်နယ်တွင်းကပထမဆုံးမဲပေးမှုတွေကိုတော့ Dixville ဆိုတဲ့မြို့ကလေးအသေးလေးမှာစတင်ခဲ့တာလို့ဆိုပါတယ်။အဲဒီမြို့ကလေးကရရှိမဲ့ကိုယ်စားလှယ်အရေးအတွက်၄ဦးစလုံးကို Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကအနိုင်ရရှိသွားပြီး Republican Party ဘက်မှာတော့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကဘီလီယံနာတထည်ကြီး Donald Trump ရဲ့အနေငယ်တာပြီးတော့ကိုယ်စားလှယ်လောင်းအရေးအတွက်၃ဦး၂ဦးနဲ့အနကပ်ပြီးတော့အနိုင်ရရှိထားပါတယ်။ Bernie Sanders ဟာနိုင်ငံရေးဝန်ကြီးဟောင်း Hillary Clinton အပေါ်ရရှိနေတဲ့အသာစီးကယော့လာတာတွေ့ရပေမဲ့လည်းအတော်လေးကွာနေစေရှိနေတာကိုတွေ့ရပါတယ်။အမေရိကန်နိုင်ငံရေးအစ်စ်နှစ်အရာသမ္မတလောင်းနေအနေနဲ့ Caucus လို့ခေါ်တဲ့ပါတီတွင်းနဲ့ Primary လို့ခေါ်တဲ့ပြည်နယ်ကဥဆောင်ကျင်းပတဲ့ပါတီတွင်းရွေးချယ်မှုတွေမှာပြည်နယ်တစ်ခုချင်းစီအတွက်တတ်မှတ်ထားတဲ့ကိုယ်စားလှယ်လောင်းနေအနိုင်ရအောင်ရှင်ပြိုင်ကြရမှာဖြစ်ပေမဲ့ပါတီတစ်ခုနဲ့တစ်ခုပြည်နယ်တစ်ခုချင်းစီမှာတတ်မှတ်ထားတဲ့ကိုယ်စားလှယ်အရေးအတွက်တွေဟာမတူညီကြပါဘူး။ Democratic Party အတွက်တနင်္ဂနွေအတိုင်းတာနဲ့ကိုယ်စားလှယ်စုစုပေါင်း4863ဦးရှိတဲ့အထက်ကသမ္မတလောင်းဖြစ်ပါတီကိုယ်စားပါတီကိုကိုစားပြုရှင်ပြိုင်နိုင်မှုအတွက်ကိုယ်စားလှယ်အရေးအတွက်2382ဦးအနိုင်ရရှိဖို့လိုပါတယ်။ Republican Party ဘက်မှာတော့ကိုယ်စားလှယ်အရေးအတွက်စုစုပေါင်း2492ဦးရှိတဲ့အထက်ကပါတီကိုစားပြုဝင်ရောက်ရှင်ပြိုင်နိုင်မှုအတွက်ကိုယ်စားလှယ်ပေါင်း1239ဦးအနိုင်ရရှိဖို့လိုအပ်ပါတယ်။
အမေရိကန်ဒေသစံတော်ချိန်အင်္ဂါနေ့ကကျင်းပနေတဲ့ New Hampshire ပြည်နယ် Primary လို့ခေါ်တဲ့ပါတီတွေရဲ့သမ္မတကိုယ်စားလှယ်လောင်းပနားမရွေးချယ်ပွဲဟာ၄နှစ်မှာတစ်ခါကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမဆုံးအကြိမ်ပနားမရွေးချယ်ပွဲဖြစ်ပါတယ်။ဒီရွေးချယ်ပွဲကို February 1ရက်နေ့က Iowa မှာကျင်းပခဲ့တဲ့ပါတီတွင်ရွေးကောက်ပွဲတွေပြီးမှကျင်းပလေရှိပါတယ်။ American သမ္မတရွေးကောက်ပွဲကျင်းပတဲ့ဖြစ်စဉ်မှာမဲပေးပုံမဲပေးနည်းနှစ်မျိုးရှိပါတယ်။ပထမကတော့ Caucus လို့ခေါ်တဲ့ပြည်နယ်လိုက်ပါတီတွင်အမည်တင်သွင်းမဲ့သမ္မတကိုယ်စားလှယ်လောင်းတွေရွေးချယ်ပွဲတွေနဲ့ Primary လို့ခေါ်တဲ့ပြည်နယ်ကဦးစီးပြီးတော့အကျိုးရွေးကောက်ပွဲတွေပြီးဂျွန်လာလေလောက်ထိအချိန်ခွဲပြီးတော့ပြည်내နဲ့အမေရိကန်ပိုင်တဲ့နယ်မြေတွေရှိဒီမဲဆန္ဒရှင်တွေကသူတို့အဓိကနိုင်ငံရေးပါတီတွေကနေနောက်ဆုံးတင်သွင်းမဲ့သမ္မတကိုယ်စားလှယ်လောင်းတွေအတွက်မဲပေးကြတာဖြစ်ပါတယ်။ဒီနောက် Republican နဲ့ Democrat တမရကိုစလေလောင်းတွေပြင်တခါတည်းရတခြားတတိပုဂ္ဂလပုဂ္ဂိုလ်တွေကအပါဝင်ဒီနိုဝင်ဘာလရဲ့ပထမဦးဆုံးကြတဲ့တနင်္လာနေ့အပီအင်္ဂါနေ့မှာကျင်းပတဲ့နိုင်ငံတော်ဝန်အမေရိကန်တမရရွေးကောက်ပွဲတွေမှာမဲပေးကြရတာဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲကျင်းပမယ့်နေ့ဟာနိုဝင်ဘာလ၈ရက်နေ့မှာကြာပါတယ်နယူးဟမ်ရှိုက်ပြည်နယ်primary လို့ခေါ်တဲ့ပါတီတွေရဲ့သမ္မတကိုယ်စားလှယ်လောင်းပနမရွေးချယ်ပွဲကိုပြည်내နဲ့ဒေသခံအစိုးရတွေကတာဝန်ယူကျင်းပကြတာဖြစ်ပြီးတော့ caucus လို့ခေါ်တဲ့ပါတီတွင်သမ္မတကိုယ်စားလှယ်လောင်းတွေရွေးချယ်ပွဲတွေကိုတော့နိုင်ငံရေးပါတီတွေကတိုက်ရိုက်တာဝန်ယူကျင်းပကြရတာဖြစ်ပါတယ်တချို့ပြည်내တွေက caucus တွေကိုသာကျင်းပပြီးတော့တချို့တို့ကတော့ဒီနှစ်မျိုးစလုံးကျင်းပတဲ့ပြည်내တွေလည်းရှိပါတယ်အခုလိုအကျိုးရွေးကောက်ပွဲတွေကျင်းပတဲ့နေ့ရက်တွေကတော့ပြည်내တွေအလိုက်ကွဲပြားကြပါတယ်
မြောက်ကိုရီးယားနိုင်ငံဟာပြန်လည်လက်ပတ်နေပြီဖြစ်တဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ကနေပလူတိုနီယံနဲ့မကြခင်သတင်းပတ်အတွင်းစုဆောင်းနိုင်မှာဖြစ်တဲ့အတွက်နျူကလ িয়ার လက်နဲ့တိဆောက်ဖို့လောင်စာဖြစ်ပေးနေတယ်လို့ဖြစ်နေတယ်လို့အမေရိကန်ထောက်လိုင်းရေးအေဂျင်စီအကြီးအကဲကလွှတ်တော်အမတ်တွေကိုသတိပေးပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံဟာအစောပိုင်းကချင်းချောက်ပြောဆိုထားတဲ့အတိုင်းရုံပြုံနျူကလ িয়ার ဓာတ်ပေါင်းဖို့ကနေယူရေနီယံတန့်စင်ရေးအစီအစဉ်နဲ့အရေးအသွေးမြင့်မားတဲ့ပလူတိုနီယံထုတ်လုပ်မှုအစီအစဉ်တွေကိုတိုးချက်လှုပ်ဆောင်နေတယ်လို့အမျိုးသားထောက်လိုင်းရေးအေဂျင်စီအကြီးအကဲ James Clapper ကအင်္ဂါနေ့မှာပြောကြားလိုက်တာပါမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ကိုလွန်လောက်တဲ့အချိန်ကြာကြာလက်ပတ်ထားနိုင်ခဲ့ပြီးဖြစ်တဲ့အတွက်လာမယ့်သတင်းပတ်အနေငယ်ကနေလအနေငယ်အတွင်းဓာတ်ပေါင်းဖို့ကနေပလူတိုနီယံတွေကိုထုတ်ယူနိုင်တော့မယ်လို့သူ့အနေနဲ့စုံစမ်းသိရှိထားကြောင်း James Clapper ကပြောပါတယ်ရုံပြုံနျူကလ িয়ার ဓာတ်ပေါင်းဖို့ကိုမြောက်ကိုရီးယားက2009ခုနှစ်မှာပိတ်ထားခဲ့တာဖြစ်ပေမဲ့2013ခုနှစ်ကပြုလုပ်ခဲ့တဲ့နျူကလ িয়ার စမ်းသပ်မှုအပြီးပြန်လည်ဖွင့်လှစ်မယ်လို့ကတိပြုပြောဆိုခဲ့တာပါ
အမေရိကန်ထက်လွတ်တော်အနေနဲ့မြောက်ကိုရီးယားအရေးပုံမှုပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေကိုဗုဒ္ဓဟူးနေ့အစောဆုံးထားအတည်ပြုဖို့ရှိပါတယ်။ဒါဟာနျူကလ িয়ার လက်နက်သဲဆောင်နိုင်ရရှိတဲ့တာဝေးပစ်ရော့ကတ်ဒုံးကြီးပျုံယန်းကပြစ်လွတ်ခဲ့ပြီးတဲ့ရဲအနေငယ်အကြမှာပဲအရေးယူဆောင်ရွက်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အနေငယ်ကလည်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတွေကိုပြုလုပ်ခဲ့တာပါ။အထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican Party ကဘော့ကော့ကာကဒီဆုံးဖြတ်ချက်ကိုတခဲနဲ့အတည်ပြုလိုက်မယ်လို့ VOA ကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားတန်ခတ်ပိတ်ဆို့မှုဥပဒေကြောင်းကိုဆွေးနွေးနိုင်မှုအတွက်စွန့်ရင်ဆိုင်ရာဥပဒေကြမ်းဆွေးနွေးမှုကိုအထက်လွတ်တော်ကဆိုင်းငံ့ခဲ့ပါတယ်။ပြီးခဲ့တဲ့လကကော်မတီကအတည်ပြုခဲ့တဲ့ဥပဒေကြမ်းအရမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုဆက်လက်အကူအညီပေးနေပြီးစစ်ကမ်းကိုငွေကြေးထောက်ပံ့နေတဲ့တရုတ်နိုင်ငံကဒီအဖွဲ့အစည်းတွေကိုအရေးယူဖို့လည်းထည့်သွင်းထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြောက်ကိုရီးယားရဲ့တာဝေးပစ်ဒုံးလက်နဲ့ပစ်လွတ်မှုကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးပျုံယန်းရဲ့အပြုမှုကိုထိန်းချုပ်ဖို့တည်တာတဲ့အရေးယူဆောင်ရွက်မှုတွေချမှတ်ဖို့အဆင့်သစ်ရှိတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့ပျုံယန်းပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ရမှာထောက်ခံဖို့ဖိအားတိုးပေးခြင်းခံနေရပြီးတော့တရုတ်ကတော့မြောက်ကိုရီးယားမှာမတိငြိမ်မှုဖြစ်မှာစိုးရိမ်တဲ့အတွက်ချိန်ဆဖို့လိုအပ်တယ်လို့ထုတ်ဖော်ပြောကြားခဲ့ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.9 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။လာမယ့်အောက်တိုဘာလမှာစတင်မဲ့အမေရိကန်ဘန်ဒါနစ်အတွက်အသုံးစရိတ်ဖြစ်တဲ့ဒေါ်လာတန်ပေါင်း 41,000 ရှိတဲ့အစိုးရအသုံးစရိတ်ကိုသမ္မတဘာရက်အိုဘားမားကအင်္ဂါနေ့မှာလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။ဒါပေမဲ့Republican အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမရအနေနဲ့သူ့ရဲ့နောက်ဆုံးနှစ်အတွင်းလှုပ်ဆောင်ဖို့တင်သွင်းထားတဲ့တချို့အစီအစဉ်သစ်တွေကိုမျက်ကွယ်ပြုထားမဲ့အကြောင်းပြောဆိုနေကြပြီဖြစ်ပါတယ်။သူ့ရဲ့သမရယာတွေကိုဆက်ခံမဲ့သူအတွက်ရွက်ောက်ပွဲတွေကျင်းပနေတဲ့နှစ်မှာ Democratic Party ကိုကိုယ်စားပြုပြီးရွက်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့သမရလောင်းကထောက်ခံနိုင်ပြီး Republican Party ကိုယ်စားပြုသမရလောင်းကကန့်ကွက်နိုင်မဲ့အဆိုပြုချက်အသစ်တွေကိုDemocratic Party ဝင်သမ္မတဩဘားမားကတင်သွင်းထားတာဖြစ်ပါတယ်။သမ္မတဩဘားမားကအဆိုပြုထားတဲ့2019ခုနှစ်အတွက်အစိုးရအသုံးစရိတ်ဟာအခုနှစ်အတွက်အဆိုပြုထားရတဲ့900ခန့်နှုန်းပိုများလာတာဖြစ်ပြီးအရှေ့အလယ်ပိုင်းဒေသတစ်လျှောက်လုံးမှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုတိုက်ခတ်ရေးတန့်ရှင်းတဲ့ပို့ဆောင်ရေးအစီအစဉ်ဖြစ်လာရေးကိုဥတီဆောင်ရွက်နိုင်ဖို့အတွက်ရန်နစိမ့်တပေပါကို10ဒေါ်လာအခွန်ကောက်ခံရေးကင်ဆာရောဂါကုသနိုင်ရေးအတွက်သူတင်တနာအသစ်တွေချမှတ်လှုပ်ဆောင်ရေးဝင်ငွေနဲ့ကျောင်းသားတွေကိုငွေကြေးကူညီထောက်ပံ့ရေးစတာတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်GPS နဲ့ထိန်းချုပ်တဲ့ smart bomb လို့ခေါ်တဲ့အစင်းမြင့်နည်းပညာသုံးဘုံပေါင်း 4,000 ကျော်ဝယ်ယူရေးအပါအဝင် IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ရေးအတွက်900ခန့်လုံးတိုးမြှင့်ပြီးတော့သမ္မတဩဘားမားကဒေါ်လာ9.5ဘီလီယံအသုံးပြုဖို့စီစဉ်ထားတာဖြစ်ပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရှေ့ရှားရှာနယ်ပစိဖိတ်ရေးအကြီးတန်းဒုလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ကအထက်လွှတ်တော်မှာတခဲနဲ့အတည်ပြုလိုက်ပါတယ်။အမေရိကန်မြန်မာဆက်ဆံရေးပုံမှုခိုင်မြဲစေဖို့ရည်ရွယ်ချက်နဲ့သမ္မတဘရက်အိုဘားမားကနေပြီးခဲ့တဲ့အောက်တိုဘာလမှာမြေစင်းတင်သွင်းခဲ့ပြီးတဲ့နောက်အထက်လွှတ်တော်တရက်လုံးကနေမဲခွဲဆုံးဖြတ်ရမှာဝန်ကြီးမာဆီယယ်ကိုကန့်ကွက်သူမရှိဘဲအတည်ပြုလိုက်တာဖြစ်ပါတယ်။သံတမန်ကြီးဖြစ်အတီးပြုထောက်ခံကြဖို့မဲခွဲဆုံးမဆုံးဖြတ်ခင်မှာပဲကြံကိုစလဲတွေကိုတိုက်တွန်းခဲ့တဲ့အာကန်ဆက်ပြည်နယ် Republican ထက်လွတ်တော်မှန် Tom Cotton ကတော့မြန်မာနိုင်ငံမှာပြောင်းလဲတွေဆက်လက်ပေါ်ပေါက်လာစေဖို့အရေးကြီးတဲ့အခိုက်အတန့်ဖြစ်တယ်လို့ဒေတာရင်းမှာပထဝီဝင်နိုင်ငံရေးအချက်အကျကြားတဲ့အတွက်လည်းအာရုံစိုက်ဖို့လိုအပ်တဲ့အကြောင်းကိုပြောကြားသွားခဲ့ပါတယ်။
အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးဒေသမှာရှိတဲ့ကမ္ဘာအမြင့်ဆုံးစစ်မြေပြင်မှာရှိတဲ့နင်ဒူအောက်ဆယ်မီတာမှာ6ရက်ကြာနှိမ့်ယုံနေခဲ့တဲ့အိန္ဒိယစစ်သားတအူးဟာအသက်မသေဖို့အတွက်ဆေးရုံမှာစေကူတမှုခံယူနေရပါတယ်။ဟာမနတ်ထပါကော့ပတ်နဲ့တခြားအိန္ဒိယစစ်သား9ဦးတို့ဟာမီတာ 9800 အမြင့်ရှိတဲ့ဆီယာချန်ရေခဲတောင်ပေါ်ကစစ်စခန်းမှာတာဝန်ကျနေစဉ်ဗိုလ်ထုနေကရေခဲတောင်ပြိုကျပြီးတော့နင်းတူတွေအောက်မှာပြိမိနေကြတာဖြစ်ပါတယ်။ထူးခြားအောက်ဘက်ကောင်းစွာပဲအသက်မသေးပဲနင်းတူအောက်မှာပြိမိနေတဲ့သူ့ကိုကယ်ဆယ်ရေးအဖွဲ့ကတွေ့ရှိခဲ့တာကြောင့်နယူးဒေလီမြို့မှာရှိတဲ့ဆေးရုံကိုတယ်လာပြီးတော့ဆေးကုသမှုပေးနေတာမှာသူ့အခြေအနေဟာစိုးရိမ်ရမယ့်အနေအထားမှာရှိတယ်လို့ဆိုပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလည်းသူ့ရှိကိုတွားရောက်ကြည့်ရှုခဲ့ပါတယ်။
တရုတ်နိုင်ငံမှာပထမဆုံးအကြိမ်ပြည်ပကရောက်လာတဲ့ဇီကာဗိုင်းရပ်စ်ရောဂါကူးစက်မှုတစ်ခုကိုအတည်ပြုနိုင်ခဲ့ကြောင်းအစိုးရပိုင်းစင်ဝါသတင်းကဖော်ပြလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုခရီးသွားပြီးတရုတ်နိုင်ငံဂျန်စီပြည်နယ်ကန်ရှိုင်ခရိုင်ကနေအိမ်ကိုပြန်လာတဲ့အသက်34နှစ်အရွယ်မျိုးသားမှာဒီဇီကာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့ကြောင်းကိုစင်ဝါသတင်းကဖော်ပြခဲ့တာဖြစ်ပါတယ
်။ဟုတ်တယ်ဘူးနေနေခင်သတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကပြောပြသွားတာပါရှင်။အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာသမ္မတဘရက်အိုဘားမားကအမြင့်အစင်းတင်သွင်းခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲဒုလက်ထောက်နိုင်ငံသားဝင်ကြီးစကော့မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်အထက်လွှတ်တော်ကနေကန့်ကွက်မဲမရှိမနေ့ကအတည်ပြုလိုက်ပါပြီ။ဒါဟာအမေရိကန်မြန်မာဆက်ဆံရေးပုံမှုခိုင်မြဲစေဖို့ရည်ရွယ်ချက်နဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။မနန္ဒာချန်ကဆက်ပြီးတော့ပြောပြမှာပါ။
အမေရိကန်ထက်လွှတ်တော်မှာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်အမေရိကန်စံတော်ချိန်အင်ကာနေ့နေကင်းပိုင်းမှာမဲခွဲခဲ့ကြပြီးတဲ့နောက
် The yeas are 90, the nays are 0 and the nomination is confirmed.
ထောက်ခံမဲ90ကန့်ကွက်မဲမရှိနဲ့အတည်ပြုလိုက်တဲ့အကြောင်းကိုကြေညာလိုက်တာဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းအမေရိကန်ထက်လွှတ်တော်ရဲ့အဖွဲ့ဝင်19ဦးပါကော်မတီကနေဇန်နဝါရီလကုန်ပိုင်းမှာပဲကန့်ကွက်မဲမရှိတည်ပြုခဲ့ပြီးတဲ့နောက်အခုတခါအထက်လွှတ်တော်တရက်လုံးရဲ့အတည်ပြုချက်ကိုထပ်မံမဲခွဲရရှိခဲ့တာဖြစ်ပါတယ်။ဒီနှစ်စပိုင်းမှာပဲအမေရိကန်ကွန်ဂရက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အာကန်ဆက်ပြည်နယ် Republican ထက်လွှတ်တော်အမတ် Tom Cotton ကတော့အတည်ပြုထောက်ခံကြဖို့မဲခွဲမဆုံးဖြတ်ခင်မှာပဲကြံကိုယ်စားလှယ်တွေကိုတိုက်တွန်းခဲ့ပါတယ်။အထူးသဖြင့်ကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဆက်လက်ပေါ်ပေါက်လာစေဖို့အရေးကြီးတဲ့အခိုက်အတန့်ဖြစ်တဲ့အတွက်အာရုံစိုက်ဆောင်ရွက်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်
။ Burma has undergone a remarkable transition after 50 years of brutal military dictatorship. Nobel laureate
နိပောင်90ကြာအနာရှင်စနစ်နဲ့ရဲဆက်ဆက်အုပ်ချုပ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာမကြုံဘူးလောက်အောင်အတွင်ကူးပြောင်းနေပါတယ်စစ်တပ်ကအာဏာကိုဆက်လက်ချုပ်ကန်ထားစေဖြစ်ပေမဲ့အမေရိကန်ရဲ့မူဝါဒတစ်စီတစ်ပိုင်းကြောင့်တဖြည်းဖြည်းပြောင်းလဲလာနေပါတယ်ဒီအပြောင်းလဲကိုကျွန်တော်တို့အနေနဲ့အားပေးရမှာဖြစ်ပါတယ
်အာရှဒေသမှာဩဇာချိန်ခွင်ရှာညှိတဲ့မူဝါဒကိုကျင့်သုံးလာတဲ့သမ္မတဘရက်အိုဘားမားအစိုးရကတော့မြန်မာနိုင်ငံကအပြောင်းလဲတွေနဲ့အတူဆက်ဆံရေးတွေကိုတိုးမြင့်နေပါတယ်အထက်လွှတ်တော်အမတ်ကော့တန်ကတော့မြန်မာနိုင်ငံအနေနဲ့ပထဝီနိုင်ငံရေးအရာအချက်အချာကြတဲ့အတွက်လဲအာရုံစိုက်ဖို့လိုတယ်လို့ပြောကြားသွားပါတယ်
။ Sitting as it does at the intersection of China and India, Burma is a geostrategically critical country.
Sitting as it does, India နိုင်ငံတို့ကြားမှာတည်ရှိနေတဲ့မြန်မာနိုင်ငံဟာပထဝီအနေအထားအရမဟာဗျူဟာကျကျအရေးကြီးပါတယ်။အရှေ့တောင်အာရှနဲ့အရှေ့လေပိုင်းရဲ့လမ်းစုံလမ်းကွက်မှာလည်းရှိနေတဲ့အတွက်လဲအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအရေးပါပါတယ်။အတုံးမပြူရသေးတဲ့တဘာဝအရင်းမြစ်တွေရှိနေတဲ့မြန်မာနိုင်ငံဟာကုံတွဲပဲလဲဖြစ်လာနိုင်တယ်လို့အမေရိကန်ရဲ့ကမ္ဘာပေါ်ကဥဆောင်မှုအခန့်ကဏ္ဍမှာမဟာဗျူဟာကျကျအကျိုးသက်ရောက်မှုရှိစေတဲ့နမူနာတစ်ခုလည်းဖြစ်ပါတယ်
။ဒါအပြင်အမေရိကန်မြန်မာဆက်ဆံရေးပုံမှုခိုင်မအောင်တာမတ်ကြီးတစ်ဖြစ်လာမဲ့စကော့မာဆီယယ်ကဥဆောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းမစ္စတာကော့တွန်ကဆက်လက်ပြောကြားခဲ့ပါတယ်
။ Those elections were not the end of the work, though, they're only the beginning of the work. The military still has a deep role in the Constitution.
မြန်မာနိုင်ငံမှာနှစ်ပေါင်း50စစ်အုပ်ချုပ်မှုအောက်ကနေလွတ်မြောက်လာပြီးဒီမိုကရေစီနှီးလန်းကြရွေးချယ်တင်မြှောက်တဲ့အရတားအစိုးရတွေပေါ်ပေါက်လာပြီးဆိုပေမဲ့အကဲဆမ်းမှုတွေစိန်ခေါ်မှုတွေရှိနေသေးတာကြောင့်တာမတ်ကြီးအစ်စ်မာဆယ်ကဥဆောင်ပြီးတော့အမေရိကန်အနေနဲ့ဆက်လက်ပြီးတော့ကူညီဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာအပြောင်းအလဲကိုဆောင်ရွက်ရမှာအစပဲရှိပါသေးတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ရဲ့ပါဝင်မှုအခန့်ကဏ္ဍကလည်းရှိနေသေးဖြစ်ပါတယ်။ MLD ပါတီအနေနဲ့အတိုက်ခံပါတီကနေအာဏာရပါတီအဖြစ်အသွင်ပြောင်းအောင်မှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေကလည်းဖြည့်ရှင်းရမှာဖြစ်တယ်လို့အာဏာရှင်လက်အောက်ကနေလွတ်မြောက်လာတဲ့တခြားနိုင်ငံတွေလိုပဲမြန်မာနိုင်ငံအနေနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအပြင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလည်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ဒါတွေကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံနေနဲ့အကူအညီပေးနေပါတယ်။တန်အမတ်ကြီးတဲ့မတ်ဆယ်အနေနဲ့လည်းအခုလိုအကူအညီပေးမှုတွေကိုဥဆောင်ပြီးတော့အမေရိကန်မြန်မာဆက်ဆံရေးကိုပုံမှန်ခိုင်မာအောင်ဆောင်ရွက်သွားဖို့ရှိပါတယ်
။ပြီးခဲ့တဲ့နှစ်ထဲမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတခဲနဲ့အနိုင်ရခဲ့တဲ့ရွေးကောက်ပွဲတွေဟာအပြောင်းလဲအတွက်အစပြိုးတဲ့အလုပ်ရသားဖြစ်တဲ့အကြောင်းစစ်တပ်ကအာဏာကိုဆက်လက်ထိန်းချုပ်ထားပြီးတော့ NLD အနေနဲ့အစိုးရဖြစ်အုပ်ချုပ်နိုင်တဲ့အထိပြောင်းလဲဖို့လိုအပ်နေစေဖြစ်တဲ့အကြောင်းကိုလည်းအထက်လွှတ်တော်မတ်ကော့တန်ကပြောဆိုခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အစင်းမြင့်အဖွဲ့ဝင်တဦးလည်းဖြစ် Maryland ပြည်နယ် Democratic Party အထက်လွှတ်တော်မှတ်တဦးလည်းဖြစ်တဲ့ Ben Cardin ကလည်းဝါရင့်တန်တမန်တဦးဖြစ်တဲ့ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marcier ကိုမြန်မာနိုင်ငံဆိုင်ရာ American တန်အမတ်ကြီးဖြစ်ခန့်အပ်တာဟာအသင့်တော်ဆုံးဆုံးဖြတ်ချက်အဖြစ်ပြောကြားသွားခဲ့ပါတယ်
There's exciting things happening in Burma. It's a country in transition. We've seen some promise. There's still major challenges in that country. And we clearly
think group ပြောင်းနေတဲ့တိုင်းပြည်တစ်ခုအဖြစ်မြန်မာနိုင်ငံမှာဆက်လုရှားစရာအခြေအနေတွေတွေ့မြင်နေရပါတယ်။အားရစရာတွေတွေ့မြင်ရပေမဲ့လည်းတိုင်းပြည်မှာကြီးမားတဲ့စင်ခေါ်ချက်တွေလည်းရှိနေပါတယ်။မြန်မာပြည်အခြေအနေရအာမကြီးတူခန့်အပ်ဖို့ဒုလက်ထောက်နိုင်ငံရေးဝန်ကြီး Scott Marshall တဲ့ပိုပြီးတင့်တော်တဲ့သူလည်းမရှိပါဘူး။
အခုထက်လွတ်တော်ကအတီးပြုတ်ပေးလိုက်တဲ့ဝင်းဂျီစကော့မာဆီယာဟာ2009ခုနှစ်ကနေ2010ပြည့်နှစ်အထိအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝင်းဂျီအပြင်အာဆီယံဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်ပေါင်းများစွာတွားရောက်ခဲ့ပါတယ်။ဒါအပြင်2010ကနေ2013ခုနှစ်အထိလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။မြန်မာနိုင်ငံမှာ2017သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်ဒရက်မစ်ချက်ကို2012ဇွန်လမှာခန့်အပ်ခဲ့တာဖြစ်ပြီးတော့2016ဇွန်လမှာတာဝန်တက်တန်းကုံဆုံးတော့မယ်မစ္စတာမစ်ချက်ရဲ့နေရာမှာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာဆီယားကတာဝန်ယူရမှာလည်းဖြစ်ပါတယ်။ဒါ့အပြင်အခုအထက်လွှတ်တော်ကမဲခွဲအတီးပြုတ်ပေးလိုက်တဲ့တန်မတ်ကြီးဖြစ်လာတော့မယ်စကော့မာဆီယားကိုအမေရိကန်အထက်လွှတ်တော်က Republican လူများစုခေါင်းဆောင် Mitch McConnell ကလည်းကြိုဆိုလိုက်တယ်လို့သူ့ရင်တာဝန်ယူထားတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဒရက်မစ်ချက်ရဲ့ဆွမ်းဆောင်မှုတွေကိုလည်းချီးကျူးခဲ့ပါတယ်။အမေရိကန်နဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေကိုလမ်းညွှန်မှုကောင်းတွေပေးနိုင်ခဲ့သူဖြစ်တန်မတ်ကြီးမစ်ချက်ကိုချီးကျူးခဲ့ပြီးတန်မတ်ကြီးတစ်မာဆီယားအနေနဲ့လည်းအပြောင်းလဲအစ်တွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုအတွက်ကိုစားပြုနိုင်တဲ့တန်တမန်ကောင်းတစ်ယောက်ဖြစ်လာလိမ့်မယ်လို့ယုံကြည်ကြောင်းကိုလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။
မနက်နာချမ်းပြပြသွားတာပါအခုတော့မြန်မာလွှတ်တော်မှာမီဒီယာတွေပေါ်သတင်းယူတာနဲ့ပတ်သက်လို့ကန့်သက်ခံရတာကိုတုံ့ပြန်အသံတွေတင်ပြမှာပါလွှတ်တော်မှာသတင်းမီဒီယာတွေကိုသတင်းရယူခွင့်အရင်ကားတဲ့ပုံပြီးကန့်သက်ပိတ်ပင်လိုက်တာနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေကကန့်ကွက်လိုက်ပါတယ်ပြည်ထောင်စုလွှတ်တော်ရုံးကတာဝန်ရှိသူတဦးကတော့ဒီစည်းကမ်းသတ်မှတ်ချက်တွေဟာအရင်ကတည်းကရှိပြီးသားဖြစ်ပြီးအခုမှပိုပြီးတင်းကျပ်လိုက်တဲ့သဘောဖြစ်တယ်လို့ပြောပါရယ် VOA သတင်းတောက်မြင့်မြင့်ခိုင်ကအသေးစိတ်ကိုပြောပြမှာပ
ါလွတ်တော်ရင်သတင်းရိုက်ခွင်းကိုကန့်သက်လိုက်ပြီးသတင်းမီဒီယာတွေလိုက်နာရမယ့်အချက်18ချက်ပါဝင်တဲ့ပြည်ထောင်စုလွတ်တော်ရုံးက February 5ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကြောင့်မီဒီယာတွေသတင်းရယူရတာခက်ခဲသွားတာမို့ MGN MGE စတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကဒီညွှန်ကြားချက်အပေါ်ဝိုင်းဝန်းကန့်ကွက်လိုက်ပါတယ်2015ရွေးကောက်ပွဲအနိုင်ရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရေးပါဝင်တက်ရောက်တဲ့ February 1ရက်နေ့လွတ်တော်အသစ်မှာသတင်းလာရောက်ရယူသူအင်မတန်များတာမို့အဆင်မပြေမှုတွေကြုံတွေ့ခဲ့ရတာကြောင့်အခုလိုညွှန်ကြားချက်ထုတ်ပြန်ရတာဖြစ်တယ်လို့ပြည်အောင်စုလွတ်တော်ရုံးရဲ့ညွှန်ကြားရေးမှူးဦးနေဝင်းကပြောပါတယ
်။ရင်းနေရတာတရားဝင်ထုတ်ပြီးသားခင်ဗျာ။ဒါနဲ့ကျွန်တော်အရင်တော့ red tape တားရပါတယ်မရှိဘူးပေါ့နော်။ဒါနဲ့အဲ့လိုမျိုးဟိုအကြီးမှုတွေပါတွားရေးလာရေးအစားဒါနဲ့အဆင်ပြေတာတွေဖိတ်တာဟိုတင်းပေါ့နော်။ဒါနဲ့ ခက်ခဲဖြစ်ကုန်တာပေါ့အဲ့လိုဖြစ်တဲ့ကြောင်မို့ဒါလေးလည်းကိုယ်တော်ကလည်းလိုက်နာဆောင်ရပါဆိုပြီးတော့အဲ့ဒါလေးကိုကျွန်တော်ထပ်ပြီးထုတ်တာပါခင်ဗျာကျွန်တော်တခုဥပမာပြောပြရရင်ကျွန်တော်ဒီမှာတွတ်တော်ကိုယ်စားလှယ653ယောက်ပဲရှိပါသေးတယ်အဲ့ဒီမှာကျွန်တော်သတင်းယူမဲ့ဖွဲ့ကစီးပင်းပေးဖို့က689ဦးရှိပါခင်ဗျာအဲဟုတ်ကဲ့အဲ့လိုအခြေအနေကြောင့်ဖြစ်တဲ့ဒီကနေ့ကျွန်တော်ဒီလူကြီးလေးကန့်တက်ပေးပါဟုတ်တယ်ဒီပါဆိုကျွန်တော်အားလုံးပေါ်စီးရအောင်ကျွန်တော်ပူပေါင်းဆောင်ရွက်ပေးကြပါဆိုတော့ကျွန်တော်ပန်ကြတာပါ
သတင်းမီဒီယာတွေရဲ့သတင်းရယူခွင့်ကိုကန့်တက်လိုက်တဲ့စီကံချက်တွေထဲမှာမီဒီယာတစ်ခုကို၅ဦးထက်မပိုတဲ့လွတ်တော်သတင်းရယူမဲ့သတင်းတောက်စင်းကိုလွတ်တော်ရုံးကိုပေးပို့ဖို့လွတ်တော်တွင်သတင်းရယူဖို့တတ်မှတ်ထားတဲ့နေရာတွေမှာဒါသတင်းထပ်ပုံဗီဒီယိုရိုက်ကူးတာသတင်းမေးမြန်းတာတွေလုပ်ဖို့လွတ်တော်အစည်းအဝေးခန်းမှာအပါအဝင်မီဒီယာကန့်တက်ဧရိယာအတွင်းဝင်ရောက်ခြင်းမပြုဖို့စတဲ့အချက်တွေပါဝင်ပါတယ်လွတ်တော်အသစ်နဲ့ပတ်သက်လို့ပြည်သူတွေရဲ့စိတ်ဝင်စားမှုမြင့်မားနေချိန်မှာလွတ်တော်ကိုသတင်းလာရောက်ရယူတဲ့သတင်းသမားဥယျာဉ်အစမတန်များလာတာကြောင့်ဖြစ်ပေါ်လာတဲ့အဆင်မပြေမှုတွေဟာလွတ်တော်ရုံးရဲ့စီမံခန့်ခွဲမှုအားနေတာကြောင့်ဖြစ်တယ်လို့မြန်မာချန်နယ်လစ်ကွန်ရက်ကဦးမြင့်ကျော်ကထောက်ပြပါတယ
်။သူတို့ရဲ့စီမံခန့်ခွဲမှုအားနေတာဉာဏ်ချင်းတာကိုပေါ်ပြတယ်လို့ပဲလို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုအခြေအနေမျိုးကလည်းလွတ်တော်တက်တဲ့ချက်လို့မီဒီယာသမားတွေရာနဲ့စီရင်နေနေပါလဲမဟုတ်ဘူး။ဒီလိုဒီမှာအခုစိတ်ဝင်စားမှုတင်ပြတဲ့အချိန်မှာဟိုမီဒီယာတော်များနေတဲ့ဟာကိုအဲ့ဒီဟာကိုဒီမှာအခက်ငွေမှုအားနေတော့အဲ့ဒီဟာကိုမီဒီယာသမားတွေပေါ်မှာဖြစ်တင်နေအမျိုးမျိုးဆောင်နေတာတော့ဘာသာစင်ကြောင
်ပြောင်းစုလွတ်တော်ရုံးကထုတ်ပြန်တဲ့ညွှန်ကြားချက်တွေမှာပါဝင်တဲ့လွတ်တော်တွင်ဆွေးနွေးချက်တွေနဲ့ပတ်သက်လို့နိုင်ငံတော်နဲ့လွတ်တော်တိုက်ခါမကြစေရေးကျင့်ဝတ်နဲ့အညီရေးသားကြဖို့ဆိုတဲ့အချက်ပေါ်လွတ်တော်တွင်သတင်းရယူခွင့်စီကံချက်တွေနဲ့သက်ဆိုင်မှုမရှိဘူးလို့သတင်းမီဒီယာသမားတွေကဝေဖန်နေကြတာဖြစ်ပါတယ်။သတင်းရယူခွင့်အပေါ်ကန့်သက်ချက်တွေများလာတာမို့လွတ်တော်တွင်သတင်းရယူရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာတိုင်းဂျာနယ်ကမအီတိုးလွင်ကအခုလိုပြောပြပါတယ်
။ဟုတ်ပါဆနစ်မကြဘူးသတင်းရယူခွင့်နဲ့ပတ်သက်ပြီးတော့ပေါ့နော်။အဲ့ဒီကြီးထပ်ပို့ပြီးတော့ဆနစ်ကြတာမျိုးတော့အမားကတော့သူ့စီတင်တယ်ပေါ့ဒီထုတ်ပြန်ချက်ကအမားတို့သူ့ထုတ်ပြန်မှုသာရှိနေတာလေသူ့ထီတော့အမားတို့ကာဒီတိုင်းနဲ့ကိုပါကိုအဆင်ပြေတယ်လို့လုပ်နေရတာပဲ
ပြည်အောင်စုလွတ်တော်ရုံးကထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ဟာသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင် NLD ပါတီကဖွဲ့စည်းထားတဲ့လွတ်တော်ရေးရာဦးဆောင်ကော်မတီတို့နဲ့ပါတေချာတိုင်ပင်ဆွေးနွေးထားခြင်းမရှိတဲ့တဖက်သက်ကြီးညာချက်တာဖြစ်တယ်လို့သူကဆက်ပြောပါတယ
်ဟိုအမားတို့ဒီမီဒီယာကိုကိုစားကြည့်တဲ့လူအနေနဲ့ပဲခေါ်တွေ့ပြီးတော့ထုတ်ပြန်ကြပေါ့နော်တို့အနေနဲ့လက်ခံထားတာတော့ဒါဒီတစ်ဖက်သက်ထုတ်ပြန်ကြပဲ
2015ရွေးကောက်ပွဲအနားရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲရီအများဆုံးပါဝင်တဲ့လွတ်တော်အသစ်စတင်ချိန်မှာလွတ်တော်တွင်သတင်းရယူခွင့်ကိုပြည်ထောင်စုလွတ်တော်ရုံးကအရင်ထက်ပိုမိုတင်းကျပ်လိုက်တာဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းစကာလမှာတိုင်းပြည်ရဲ့သဒ္ဒထမန်လိုင်းဖြစ်တဲ့မီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူပိုင်ခွင့်ကိုလေးစားဖို့သတင်းမီဒီယာအဖွဲ့အစည်းတွေကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့နနက်ခင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးတပိတ်မှောက်ခဲ့တဲ့ចောင်းသားတွေဟာ17လကျော်ကြာအမှုရင်ဆိုင်နေရပြီးចောင်းသားကောင်းဆောင်တွေဟာအမှုပေါင်း80ထက်မနည်းရင်ဆိုင်နေရပါတယ်။ဒါအပြင်အခြားဖိနှိပ်မှုတွေကိုလည်းရင်ဆိုင်နေရတယ်လို့ចောင်းသားတွေရဲ့အကျိုးဆောင်ရှိနေတွေက VOE ကိုပြောပါတယ်။ကျမတို့ရဲ့ VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရုံးချိန်ပေါင်း40နီးပါးရှိလာပြီဖြစ်တယ်လို့ပေါမ18နဲ့အမှုပေါင်း80နီးပါးလောက်ရင်ဆိုင်နေရတဲ့ចောင်းသားတွေကိုနေ့စဉ်နီးပါးတာယာဝတီမြို့နယ်ကနေရန်ကုန်ကိုရုံးထုတ်စစ်ဆေးနေတာဟာနှိမ့်ဆက်ညှင်းပန်းတယ်လို့ဖြစ်နေတယ်ဆိုပြီးចောင်းသားတွေရဲ့အကျိုးဆောင်ရှေ့နေဦးလှမျိုးမြင့်ကဆိုပါတယ
်ရန်ကုန်မှာပေါမ18တွေကလေခွဲခွဲပြီးတော့ဆွဲတယ်ဟိုစစ်သေးတာတွေအမှု80နီးပါးလောက်ရှိတယ်လို့ပြောတယ်ပေါမ18နဲ့လေ80နီးပါးလောက်ရှိတယ်လို့ပြောတယ်တာယာဝတီကနေပြီးတော့ရန်ကုန်ကိုရုံးထုတ်တယ်တာယာဝတီကခရီးရဆုံးနယ်လောက်ပေါင်းတယ်အဲ့ဒါယူအသွားပြနှိမ့်နေထုတ်နေတယ်ဆိုလို့ရှိရင်ရဲရဲအလုပ်လုပ်ရတယ်ဟောရန်ကုန်ထုတ်တယ်ဆိုတဲ့အခါကျတော့နေ့တိုင်းထုတ်တာနေ့တိုင်းကားရှိပြီးနေ့တိုင်းတွားနေရတော့ဒနတ်စီအောင်ရဲ့ဖြူဖြူအောင်ရဲ့ကရန်ကုန်ထုတ်ပါရန်ကုန်တရားလုံးထုတ်မှာညနေဘက်မှာပတ်လက်ပတ်လက်အမှုရှိနေတဲ့အခါကျတော့သူကနေ့တိုင်းလာဆိုနေ့တိုင်းဒီကားရှိနေဒုက္ခကိုသူခံစားနေရတယ်သူကဒိဗျာဟိုခလေးတွေကိုဒုက္ခပြီးလို့ဆိုရဲမကောင်းတဲ့ရဲကျက်နဲ့လုံနေရဆိုတာပေါ်နေနေဘူးသူတက်တန်းရှိတဲ့အပြင်မှာရအောင်ဖြစ်စေသွားတဲ့ပုံစံမျိုးဖြစ်သွားတယ်အဲ၃လိုက်ခရီးကိုထိုင်နေစီရတယ်ဘယ်နေရာချင်းပြန်ခေါ်သွားရဆိုတော့ဒီနေ့အပပြန်သွားနေတာတာဝီထောင်နဲ့ရန်ကုန်ကအပပြန်သွားနေတာခီးကနေတဲ့ခီးမှာပုံစံနဲ့
အင်္ဂါနေ့တိုင်းတာယာဝတီမြို့နယ်တရားရုံးမှာရုံးထုတ်ချိန်မှာလဲတရားသူကြီးနဲ့ចောင်းသားတွေကြားမခြေလှမ်းမှုတွေကြောင့်ဆန္ဒပြမှုတွေဖြစ်နေတယ်လို့တရားခံရှေ့နေတွေနဲ့တရားလိုရဲအနာပိုင်းတွေကြားမှာလဲမေးခွန်းနဲ့မေးရင်းနဲ့မပြေလည်မှုတွေဖြစ်ရတဲ့အတွက်တရားရုံးစစ်ဆေးမှုတွေရန်နာလိုက်ရတဲ့အချိန်တွေလဲမကြာခဏဆိုသလိုဖြစ်နေတယ်လို့ဆိုပါရယ်
ငါနဲ့တရားခွင်ကိုလည်းအခုလိုပြဿနာတွေဖြစ်တာကြောင့်ရန်နာလိုက်ရတယ်ဆိုပြီးရှင်းနေဖြစ်သူကဆက်ပြောပြပါတယ်အခုစီနေတောင်းလာနေပြီးတော့ဟိုရေရေဥကအခုချင်းဦးချင်းဆိုတဲ့ဟိုတရားဆိုတော့ရှင်နေမင်းဆက်အောင်ဖေးရမေးတဲ့မိကိုပြီးလာမှာပြဿနာဖြစ်တယ်ဖြစ်ပြီးတော့
တရားသူကြီးနဲ့ကျောင်းသားတွေကလည်းတရားခွင်ကမထိုင်ဘူးလေအပြင်းနဲ့ထွက်ပြီးအရာကြီးကကျောင်းသားတွေကပြောတယ်အဲ့မှာသံဃာများပြီးတော့ကျောင်းသားတွေဆန္ဒပြတယ်ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြစ်မှုဆိုင်ရာဥပဒေပုံမှန်တင့်လေးသုံးတင့်လေးငါတင့်လေးခွန်900ခါခွေစတာတွေနဲ့တရားဝင်မြို့နယ်တရားရုံးမှာတရားဆွဲဆိုထားတဲ့အတွက်စက်တလကြာတဲ့အထိတရားရင်ဆိုင်နေရတယ်လို့ရန်ကုန်ကမြို့နယ်အတော်များများရဲ ဆွဆွဲထားတဲ့ပုံမှတ်တွေဟာလဲဥပဒေနဲ့အညီဖြည့်ရှင်းွင့်မရတဲ့အတွက်အစိုးရတက်တက်လာတဲ့အခါမှသာဖြည့်ရှင်းနိုင်မယ်လို့ယူဆကြောင်းကျောင်းသားတွေရဲ့ရှင်းလင်းတွေကပြောဆိုခဲ့ပါတယ်ရှင်
VOA သတင်းတောက်မဲအိမှာပြပြသွားတာပါအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင် ကျမတို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကနေရုပ်သံအစီအစဉ်ကိုလည်းညနေတိုင်းထုတ်လွှင့်နေပြီးတော့ Asia 7ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။စစောကသတင်းအစီအစဉ်မှာကြားခဲ့ရတဲ့အတိုင်း American ပြည်ထောင်စု New Hampshire ပြည်နယ်မှာ Democrat နဲ့ Republican Party ကြီးနှစ်ခုကတမနာလောင်းဖြစ်လာမဲ့သူတွေကိုမနေ့ကပထမဆုံးအကြိမ်ပနာမမဲပေးရွေးချယ်ခဲ့ကြပါတယ်။လူထုအကျိုးစစ်တမ်းတွေမှာအနိုင်ရနေတဲ့ Republican ဘက်က billionaire တထေးကြီး Donald Trump ကသူ့ကိုဝိုင်းဝန်းမဲပေးကြဖို့ထောက်ခံသူတွေကိုတိုက်တွန်းမဲဆွဲနေတယ်လို့ Democrat ဘက်မှာတော့ Bernie Sanders က Hillary Clinton ကိုအနိုင်ရဖို့အားသာနေတယ်လို့အစောပိုင်းကရလက်တွေခံမှန်းပြီးပြောဆိုနေကြပါတယ်။အခုအတန်လွှင့်နေချိန်ဒေတာစံတော်ချိန်ည 9နာရီမှာတော့မဲယုံတွေပိတ်မှာမို့ရလက်တွေကိုမကြခင်တိကျရတော့မှာပါ။အခုလက်ရှိဘာတွေဖြစ်နေတယ်လဲဆိုတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်။ New Hampshire ပြည်နယ် Darry မြို့က မဲယုံကို ရောက်လာတဲ့ Democrat Party က နိုင်ငံသား၏ ဝန်ကြီး ဟောင်း တမရ ဟောင်း ကတော့ Hillary Clinton ကို ထောက်ခံသူတွေ ဝိုင်းဝန်း နှုတ်ဆက်နေကြတာပါ အခုလို New Hampshire ပြည်နယ်မှာ American တမရ လောင်း ဖြစ်လာမဲ့သူတွေကို ပထမဆုံးအကြိမ် ပနာမ မဲပေး ရွေးချယ်ပွဲကို လွန်ခဲ့တဲ့ နှစ်ပေါင်း 100 ကလေးက စတင် ကျင်းပလာခဲ့တာ ဖြစ်ပါတယ် အခုလဲ 2016 သမရရွေးကောက်ပွဲအတွက်တည်နေသူတည်နေသားတွေသူတို့ဘသူ့ကိုမဲပေးကြမလဲဆိုတာဒီရွေးချယ်ပွဲကနေမြင်ကြရမှာဖြစ်ပါတယ်။ပနာမမဲပေးရွေးချယ်ပွဲကိုအင်္ဂါနေ့မနေ့ကစတင်ကျင်းပရမှာ Dixville မြို့မှာတော့မနေ့အစောပိုင်းရောက်လာတဲ့ဆန္ဒမဲပေးသူ၉ဦးမဲပေးခဲ့တဲ့ရလက်တွေကိုရွေးကောက်ပွဲအရာရှိတအူးကအခုလိုကြေညာသွားပါတယ်။
We have for Donald J. Trump 2
ဒေါ်နယ်ထရမ့်အတွက်နှစ်မဲဂျွန်ဂျေးစစ်အတွက်သုံးမဲကျွန်တော်တို့ရပါတယ်ဒါကရီပပ်ဘလီကန်ပါတီဘက်ကမဲအကုန်ပါပဲဒီမိုကရက်ဘက်မှာတော့ဘာနီဆန်ဒါးစ်အတွက်လေးမဲရပြီးဟီလာရီအတွက်မဲတစ်ခုမှမရပါဘူး။အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှုဖြစ်တဲ့ဂျွန်ဂေးစစ်ကနေအခုရွေးချယ်ပွဲတွေနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောသွားပါတယ်
We got the best army in New Hampshire. They're going to knock on everybody's doors whether
it's New Hampshire မှာကျွန်တော်တို့အကောင်းဆုံးမဲဆွဲစည်းရုံးနိုင်ခဲ့ပါတယ်
Bedford မြို့ကိုရောက်လာတဲ့ Republican ဘက်ကသမ္မတလောင်းအမည်စီးရင်တင်သွင်းထားတဲ့ Jeb Bush ကလည်း
I don't think Donald Trump can win the presidency and he certainly can't do it by insulting his way to it so
Donald Trump အနေနဲ့ အခုသမ္မတလောင်းရွေးချယ်ပွဲမှာနိုင်မယ်လို့ကျွန်တော်မထင်ပါဘူး။သူ့ရဲ့တခြားသူတွေကိုစော်ကားပြောဆိုနေတဲ့နည်းလမ်းနဲ့နိုင်မှာမဟုတ်ပါဘူး။
New Hampshire ပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတလောင်းဖြစ်လာမဲ့သူတွေကိုပထမဆုံးအကြိမ်ပနာမမဲပေးရွေးချယ်ပွဲပြီးတဲ့နောက်မှာ February လ 20 ရက်နေ့မှာတော့တောင်ကော်ရိုလိုင်းနာပြည်နယ်မှာရီပပ်ဘလီကန်ရဲ့သမ္မတလောင်းပနာမရွေးချယ်ပွဲကိုကျင်းပမှာဖြစ်ပြီးအဲ့ဒီနေ့တနေ့တည်းမှာပဲဒီမိုကရက်ပါတီကအမည်စီးရင်တင်သွင်းထားတဲ့သမ္မတလောင်းနှစ်ဦးအတွက်ပါတီတွင်းရွေးချယ်ပွဲကိုနေဗားဒါမှာပြုလုပ်မှာဖြစ်ပါတယ် Republican ရဲ့ပါတီတွင်သမ္မတလောင်းရွေးချယ်ပွဲကိုတော့ February လ 23 ရက်နေ့မှာနေဗားဒါမှာပဲပြုလုပ်ဖို့ရှိပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။
အဲ့တော့ဆရာသားချက်ထေပြီးကောင်းတော်တို့ကအောက်ခြေသသားလေးအဆင့်တိကိုပေါ့ဗျာ။ကြီးနိုင်ငံရဲ့ဆင့်တက်တဲ့လှုပ်လာခဲ့တာက
အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာအသေးစိတ်ကိုတင်ပြမှာမို့စောင့်မျှော်နှားဆင်ကြပါရှင်။ဒါအပြင်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပါပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဒေါ်လလတ်တန်းနဲ့ဦးဆန်မိုးတို့ကကောက်နှုတ်တင်ပြမှာပါရှင်
။ပထမဆုံးတင်ပြလိုတာကတော့မြန်မာကျောင်းသားတွေပေါ်နောက်ကျောင်းပြန်ဖိနှိပ်မှုဆိုတဲ့ကောင်းကြီးနဲ့ဖေရီလာရှိရနေထုတ် Human Rights Watch လူ့ခွေးစောင့်ကြည့်အဖွဲ့ကြီးရဲ့အာဆာဌာနဥပဒေအကြံပေးလင်ဒါလက်တာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။တက္ကသိုလ်ကျောင်းသား3ဦးလိုဖြစ်ကြတဲ့ဇီယာလွင်ပန်ရဲသူနဲ့ညံလင်းတို့ဟာရန်ကုန်မှာရုံတင်စစ်ဆေးခြင်းခံရပြီးသူတို့ကိုပြစ်မှုထင်ရှားတွေ့ရှိရင်ထောင်ဒဏ်5နှစ်ထိကြာခံရမှာဖြစ်ပါတယ်။သူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုကဘာပါလဲ။မြန်မာနိုင်ငံရေးလောကကနေစစ်တပ်ကထွက်ခွာပေးပြီးနိုင်ငံရဲ့ကာကွယ်ရေးမှာဦးစားပေးဖို့တိုက်တွန်းတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့မှုပဲဖြစ်ပါတယ်။ဒီပြစ်မှုတွေကြောင့်ထောင်ဒဏ်5နှစ်ကမလုံလောက်ဘူးလို့အာဏာပိုင်တွေကယူဆနေပုံရတဲ့ရည်လက္ခဏာတစ်ခုကတော့ဇီယာလွင်နဲ့မောင်ညံလင်းတို့ကို2014ခုကမြို့သားပညာရေးဥပဒေကိုကန့်ကွက်တဲ့ဆန္ဒပြပွဲနဲ့သူတို့တွေအနေနဲ့နောက်ထပ်ဆွဲချက်တွေတင်ခံရဖို့ရှိတယ်လို့ရဲဘက်ကမကြသေးမီကအကြောင်းကြားခဲ့တယ်ဆိုတဲ့ချက်ပါပဲ။ခုလိုရုပ်ပြဆိုသလိုအရင်ကဆန္ဒပြခဲ့မှုတွေအတွက်ဆွဲချက်တွေရင်ဆိုင်ကြရမယ့်သူတွေအနေနဲ့သူတို့နှစ်ဦးတော့မဟုတ်ပါဘူးလွန်ခဲ့တဲ့18လတုန်းကရန်ကုန်ရှိပိုင်းတက္ကသိုလ်မှာအမျိုးသားပညာရေးဥပဒေကိုဆန္ဒပြခဲ့တဲ့ဆွဲချက်တွေနဲ့ကျောင်းသား10ဦးတို့အရေးယူခံရပွဲရှိတယ်လို့ဇန်နဝါရီလနှောင်းပိုင်းကအာဏာပိုင်တွေကအတည်ပြုခဲ့တယ်လို့သိရပါတယ်ခုလိုဆန္ဒပြကျောင်းသားတွေပေါ်ဆွဲချက်တွေနဲ့လိုရဟာရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလွှတ်တော်အသစ်မှာကျန်းတစ္ဆာကျင်းစုပွဲကျင်းပပြီးထွက်ပေါ်ခဲ့တာလည်းဖြစ်ပါလေ။ဒီဆွဲချက်တွေအရရဲတပ်ဖွဲ့ SP အထူးစုံစမ်းရေးအဖွဲ့အာဏာရှိလာတဲ့ထွေချုပ်ဌာနတို့ကိုကင်ထားတဲ့ပြည်ထရေးဝန်ကြီးဌာနကအမိန့်ထုတ်ပြီးသတိပေးလိုက်တာပဲဖြစ်ပါလေ။ဒါကြောင့်မတ်လကုန်မှာသမရသည့်ခန့်အပ်တဲ့အခါသမရအနေနဲ့နိုင်ငံတော်တရားရုံးချုပ်ရှေ့နေသည့်ကိုခန့်အပ်ရမှာဖြစ်ပါလေ။ခုလိုခန့်အပ်ခံရမယ့်ပုဂ္ဂိုလ်ရဲ့ဥပဒေအရလှုပ်ဆောင်ရမယ့်ဦးစားပေးမှုတွေဟာလက်ရှိတရားရုံးချုပ်ရှိနေတဲ့ကွာခြားလိမ့်မယ်လို့မျှော်လင့်ရပေမဲ့လို့လေရဲနဲ့စစ်တပ်ဟာတပ်မတော်ရဲ့ထိန်းချုပ်မှုအောက်မှာရှိနေဥမာဖြစ်တဲ့အတွက်ကြောင့်ဖွဲ့စည်းပုံနဲ့ဥပဒေတွေကိုမပြင်ဆင်နိုင်ရင်ရဲနဲ့ဒေသခံအာဏာပိုင်တွေကညီညာစွာဆန္ဒပြသူတွေကိုဖမ်းဆီးအကျဉ်းချအရေးယူနိုင်စေမယ့်ကြေကြေပြင်းပြင်းခြုံငုံတတ်မှတ်ထားတဲ့လူခွင့်ရေးချုပ်ဖောက်တဲ့ဥပဒေတွေကိုဆက်ပြီးအသုံးချသွားမှာဖြစ်ပါတယ်လို့ဆောင်းပါးရှင်လူခွင့်ရေးဥပဒေကြံပေးလင်ဒါလက်ဒီယာကရေးသားထားပါတယ
်မြမတက်မတော်ပေါ်တက်ညာခွင့်လွှတ်မှလားဆိုပြီးတော့မေကွန်လက္ခဏာနဲ့ The Christian Science Monitor သတင်းစာမှာအက်ဒီတာဘုတ်အဖွဲ့ကရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ခွင့်လွှတ်ခြင်းစွမ်းရည်ပါရမီဆိုပြီးတော့အစချီထားပါတယ်သူမနဲ့သူမရဲ့အနံ့ရနိုင်ငံရေးပါတီဟာလွတ်တော်ကိုဥဆောင်မှုအတွက်ပင်စင်နေချိန်မှာဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်အုပ်ချုပ်ရေးလက်ထက်ကဒုက္ခခံစားခဲ့ရတဲ့တန်းနဲ့ချီတဲ့သူတွေကဂရေစားချေဖို့ဖိအားပေးတာနဲ့ကြုံနေရပြီလို့ရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ကလည်းအမျှော်မြင်ရှိရှိနဲ့ချင်းချင်းတွေးဆပြီးစစ်တပ်ပြုပြင်ပြောင်းလဲရေးလုပ်ဖို့ကိစ္စကိုညှဉ်းဆန်နေတယ်လို့ထောက်ပြထားပါတယ်။တမိုင်းဝင်ရွေးကောက်ပွဲကျင်းပခဲ့ပြီးတဲ့နောက်ဧပြီလကျရင်ဥပဒေပြုအာဏာရယူဖို့အတွက်သူမပင်စင်နေချိန်မှာတပ်မတော်ပေါ်မှာလက်စားချေလို့တဲ့ဆန္ဒမထားကြပါနဲ့လို့ရာစုနှစ်ထက်ဝက်ကျော် Seo Choye Kala Dwin Doka Chongaya Dudigu Dong San Sujiga Nacha Niare Lujita Tabare Kala Jashiga Nengahi Tainda Dumyozure Badae Puesidebo Yeset Janjoswa Sesangere Sitabo Dong San Sujiga Tikan Quinlo Laitagu Quinlo Nale Jamaba Lule Yita Tabare Babe Ludo Dima Ayata Yukoka Madi Miazu Shinebi Suime Sitagale, Chigan Ubriya, Ludonia, Nasenga, Yaganu, Tencho Tavalime, Daha Piampido, Danka, Yuramu Makayao, Ubri Jongya, Gagwa Utara Pite, Lujita Tavare, Nabi, Yamaninga, Dringa, Siway, Lunganjigu, Sita, Tapang, Gonzoniga, Choka, and Taze Pite, Lule, Taupia Tavare, Dong San Suji, Biodu, Gonzongaro, Duro Tema, Puyen, Pionne, Pulupu, Lu and Nibi Suragu, Sigonzoni, Timilara Pite, Lu Subare, Tamamho, Tumaga, Tumaya, Ludo, Madigo, Pioga, the Lu, a take up blue, pity, churunga, the pisse, glaza, chibu, surare, Turogo, Puyen, Pionesibu, Queen, Pialime, Surabe, Pite, Sadapin, Yida, Tavare, Episongo, the Christian Science Monitor, Monitor's View, Ma Pashu, Nemare.
Celebrito, American Thong, English Sa, Tinganza, Sisingo, Dolala Tanga, Timpia Mavashim.
Idiom atonga.
Call the shots.
Pibare. Salumbonga. C A L L Corga Cora. D H E the S H O T S. The shots ga. Diniama, debe, mumu shibime. Picadelo, debe yare. S H O T shoots re gria ye. Na, noun appear. Don't you, tarapi be. Shots garo, pica mudribo. Dajong's quite hungry, lung out di bega. Pick up wood, cobida, or beda, lu, you sane, mari. Idiom don't see the lare, you sa, mumu shidi, ne, the mugaro. She British, the mori, kikasui. Yandugo, pikaya, ma, gomba boma, shidi, dawenja, yashiga. Beniago, chimpiame, surago. Auga, the napier, the marigo, and make beda gani, sin de lare, lu, subari. Di doe, idiom, ribega, a sumpia, beda, niama, shinida.
Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
General Mr. Green, alo maro, thuga, sompia bide niyama shini de boli. Dabimelo, injaro, yejide sompia chedwiguro, thuzniga chara, yalu debi yabari, umago, narakao, nasin jijaya ang.
Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
Sompia bide niyama shinira, yejide sompia chedwigu biloda, loban green shide niyama shinira, sui, idiom adonia, belubiomle.
Call the shots.
Lubiolu yavare, eragaro, diginimine, timpia gede, idiom adome pipare.
ดอลลาร์ดันซีซั่นตินเสร็จนี่เดะเนเนเคอังกฤษสาติงแกนซาซีซั่นโกวิโอเอมะมาบายยกตันเยตะเน็นลานี่ญะนี่เกอซีซั่นมาอะปัสเซ่ทุ่งล้วนไปนี่บาเรชิอะคูรอกวนล้วนตินเสร็จเตอิงกาเนญะไดยัยลีลายซีซั่นโกทุ่งล้วนมาบาชิดอลลาร์ชิมะคะเนี่ย မြတ်တမလို့စစ်တင်ကြောင်းနှစ်ကြောင်းတခုမှာကျောင်းသားကြီးတွေကကျောင်းသားငယ်တွေကိုအနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်တုန်းကပဲအင်တာနက်ဆာမျက်နှာတွေပေါ်မှာပြန့်နှံ့နေပါတယ်ဒီမတရားသားတွေနဲ့ဖွဲ့စည်းထားတဲ့တက်ထဲမှာစီကံလိုင်းနာအောင်အမိတ်နာခံတတ်အောင်ဒီလိုမျိုးခက်ချင်းချင်းကင်တွေတာတကယ်တော့မဆမ်းဘူးလို့ဆိုနိုင်သလားဒါမှမဟုတ်လေဒီလိုအလေးထားတွေကနေအစိုးကောင်းဘလို့ရလက်တွေဖတ်ပ ခဲ့ရတာဖြစ်တဲ့အတွက်လည်းရက်ကြော်ရော်ဖြစ်သွားပါတယ်။ဒါပေမဲ့ဒီလိုကိစ္စတွေတကယ်တမ်းမှဖြစ်ပြီးမတိလိုက်ရတာတွေကဘယ်လောက်တောင်ရှိနိုင်တယ်လဲဆိုတော့ကျွန်တော်မသိရပါဘူး။ဒါနဲ့ပတ်သက်လို့တော့ကျွန်တော်တို့အခုခါမှာတော့အမေရိကန်ပြည်တော်စုမှာခြေစိုက်ထားပြီးတော့တချင်းကနေမြန်မာတပ်မတော်မှာအမှုထမ်းခဲ့မှုတွေဦးမျိုးမြင့်ရဲ့ သဘောထားကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်။ဦးမျိုးမြင့်ဆိုတော့ကျွန်တော်မသိလိုက်နိုင်တဲ့အဖြစ်အပျက်တွေရောဘလောက်များများရှိနိုင်တယ်လဲခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်ကဒီကိစ္စပြောလို့ရှိရင်အရင်ဆုံးကျွန်တော်ကအကြောင်းရင်းခံတွေကိုပြောရမှာလို့ထင်ပါတယ်ဗျာ။ဥပမာဗျာတက်ကိုကင်ပြီးတော့လူလူကိုဖိနေမယ်ဆိုရင်တက်ကိုအရင်နှိပ်ကိုပြင်မှရတယ်ဆိုတော့နိုင်ငံရေးသဘောတရားကြီးတစ်ခုရှိပါတယ်။ဗမာစစ်တပ်ကအခုလောက်ဆီယန္နာရှင်စစ်ကိုကျင့်သုံးလာကြတာ62ခုနှစ်ကလည်းပြီးတော့ဆီယန္နာရှင်တဲ့အတော်ရင့်နေပြီပေါ့ဗျာ။အဲ့တော့ဆီယန္နာရှင်ထိပ်ပြီးကောင်းဆောင်တူကအောက်ခြေသသားလေးအဆင့်တိကိုပေါ့ဗျာကြီးနိုင်ငံရဲ့စင့်တက်ပြေလောက်လာခဲ့တာကဒီဘာမာအာမီ traditional လို့ပြောလို့ရအောင်ပေါ့ဗျာဘာမာစစ်ကလေးလို့ဒီဖြစ်နေကြအဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ချက်ကဘာမာတမတော်ဘလူးတဲဘလူးတရေတဲလာကလေးဆိုတာရဲ့နောက်ညင်ဆူပေါ့ဗျာအချိန်နေရဘာမာတမတော်ကဂျပန်ဖက်ဆစ်ကြီးမှာတရေတဲခဲ့ရတာပေါ့ဗျာအဲ့တော့အဲ့ဒီကနေရခဲ့တဲ့အချိန်ဆိုညင်ဆူဖြစ်တဲ့ပါရိုက်တဲ့အလေးပေါ့ဗျာကဘာမှာဘာမာတမတော်တခုပဲရှိတော့တယ်လို့ထင်တယ်ဗျစစ်သားစစ်သားချင်းစစ်ဖို့စစ်သားချင်းပါရိုက်ကြတဲ့အလေးပေါ့ဗျာတချို့စစ်ဘော်တွေဆိုလို့ရှိရင်အရက်ဝွက်ပြီးတော့အရက်သားဖြစ်သွားတာတော့ပါရိုက်တဲ့ကိစ္စအောင်ပြောတာဆက်ဆရာကောင်းမှမသိပဲနဲ့ဂုံယူစရာလို့ပြောတာမျိုးတွေဘုချုံအုံမြင့်လို့ပြောခဲ့တာတွေလည်းရှိတယ်ဗျာနောက်တစ်ချက်ကဗျာစစ်သားရည်လို့တုတ်တော်မယ်ဆိုလို့ရှိရင်ဘိုးတင်သားကျောင်းတွေမှာပဲဖြစ်ဖြစ်သို့မဟုတ်အခြားစစ်နေရဲ့လက်ကျင်ရေးကျောင်းတွေမှာပဲဖြစ်ဖြစ်ပေါ့ဗျာတိုက်ရက်ခရဲတိုက်ရက်ဖြဲရဲတိုက်တဲ့ခတ်တာကိုတင်ပေးရတဲ့တင်ပေးရတဲ့အပြင်ပေါ့ဗျာအမိန်နာကန္တာအောင်မှာလောက်ရတယ်ဗျာအဲ့လိုအမိန်နာကန္တာအောင်လောက်တဲ့အခါကျဘယ်ပုံပဲနည်းလုပ်မလဲဆိုတာပြဿနာရှိတယ်ဗျာဥမာပေါ့ဗျာဥမာဥချိုးလိုက်တယ်ဆိုတာမျိုးကြီးနိုင်ငံချင်းလုပ်ပြတယ်ဆိုတာမျိုးอ่ะဒါကောင်းတဲ့အသိပေါ့ဟုတ်ဗျာဥမာဗျာစစ်တပ်မှာလည်းစစ်တပ်ကဥပဒေတွေနေဥပဒေတွေပေါ့ဗျာလုံထုံးလုံးကြီးရှိတယ်ဗျာနောက်စစ်တပ်တော့ကျုံဝ60ဆိုတယ်ရှိတယ်ဗျာအဲ့လိုရင်းနဲ့စနစ်တကျပေါ့ဗျာစစ်တပ်ကိုစနစ်တကျလုပ်ပေးဖို့လည်းလိုတယ်ဗျာအဲနောက်ထပ်တစ်ချက်ပေါ့ဗျာတက်တွင်းဒီမိုကရေစီကိစ္စပေါ့ဗျာဥမာပေါ့ဗျာစစ်တပ်တွင်းတော့မှအရက်ဖက်မှလိုပါပဲမတင်နှံ့မှုတွေမတရားမမျှတမှုတွေကြီးနိုင်ငံချင်းလုပ်တာတွေလိုလားချက်တွေဥစ္စာတွေမှာရှိတယ်ဗျာဒါပေမဲ့အဲ့အရာစစ်သားတွေကရက်သူရက်သားတွေကိုတွေလိုတော့ပေါ့ဗျာလမ်းမထွက်ပြီးဆန္ဒပြတာတွေလူစုလူဝေးနဲ့ပေါ့ဗျာတောင်းဆိုတာတွေမတင်နှံ့ချက်တွေလူလူတိုက်ပွဲလုပ်တာတွေအဲ့လိုတွေတော့လုပ်ခွင့်တော့မရှိဘူးပေါ့ဗျာစစ်တပ်ကိုအဲ့လိုရက်သားဒီမိုကရေစီပေးလို့တော့ပေးလို့မရဘူးပေါ့ဒါပေမဲ့လို့တက်တွင်းဒီမိုကရေစီတော့ပေးရမယ်ဗျာတက်တွင်းမှာခုနလိုမျိုးမတရားတာတွေကြီးနိုင်ငံချင်းတာတွေအမမြတ်ကလည်းလုံနေပြီဆိုလို့ရှိရင်ပေါ့ဗျာအဆင်လိုက်အဆင်လိုက်ပေါ့ဗျာ
အ
နှုတ်လည်းပဲဖြစ်စီစားလည်းပဲဖြစ်စီပေါ့ဗျာတရားဝင်တင်ပြခွင့်သတင်းပို့ပိုင်ခွင့်နေရှိရမှာပေါ့ဗျာနောက်တစ်ခါတက်တွင်းစည်းဝေးတွေမှာကြောပြခွင့်နေလည်းရှိရမှာပေါ့ဗျာနောက်တစ်ခါအောက်ခြေလူစစ်တာကိုယ့်ရဲ့တက်မှုအချင်းငယ်အဆင်လိုက်တွေပေါ့ဗျာဒီမိုကရေစီကြီးတဲ့ရွေးချယ်တာမျိုးပေးလို့လည်းမရသလိုပေါ့ဗျာမကြိုက်တဲ့ချိန်မှာထုတ်ချက်ကိုလည်းပေးလို့မရဘူးဗျာဒါပေမဲ့လို့တက်တွင်းဒီမိုကရေစီကတော့ရှင်သန်နေဖို့လိုတယ်။မတင်တတ်ချက်တွေကို
တ
ောင်းဆိုခွင့်တင်ပြခွင့်ရှိဖို့လိုတယ်ဗျ။အခုပြဿနာကအဲ့ဒါတွေမရှိရတာလေပြီးတော့သဖြစ်တဲ့ပြဿနာကြ။အဲ့လိုကျွန်တော်မြင်တယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဒီမှာအခုသတင်းစာဆရာလည်းဖြစ်မြမတမတော်မှလည်းအတွေ့အကြုံရှိခဲ့ဘူးတဲ့ဦးစီသူအောင်မြင့်ကိုလည်းကျွန်တော်မေးချင်ပါတယ်။ဆိုတော့ကျွန်တော်အခုဒီကိစ္စကတော့ကျွန်တော်ဟိုးလေးလေးကျော်ဖြစ်သွားလို့ကျွန်တော်သိခဲ့ရတာဆိုတော့လက်တွေ့မှာဒီကိစ္စမျိုးတွေကဟိုဘလောက်တည်ကျေကျေမြန်ဖြစ်နေနိုင်တယ်လဲ။အဲ
ကျွန်တော်ကိုယ်တိုင်ကအဲ့ဒီဟုတ်ပါစစ်တပ်ကဘောနော်အပတ်စဉ်29ကိုကျွန်တော်တက်ခွင့်ရဖြစ်တယ်အဲဒါမဲ့ကျွန်တော်ကဟိုကာလာတစ်ခုပဲကာလာဖြည့်ပြူပါတယ်ဆက်ပြီးတော့မှကျွန်တော်ကဟိုဖန်းလာကြည့်တာအဖန်းကြည့်ခံရတယ်ဘောနော်ဒါမဲ့ကျွန်တော်ပြောချင်တာတစ်ခုကဟိုတက်မလို့တစ်ခုဆိုတဲ့ဟာကအထက်အမိတ်ကိုမနာခံမှုဆိုရင်သူကစစ်တိုက်လို့မရဘူးဒါကနိုင်ငံတကာတက်မလို့တိုင်းမှာရှိနေတဲ့ပြဿနာပဲအဲ့ဒါကိုတစ်ချက်ကျွန်တော်တို့နားလည်ဖို့လိုတယ်နောက်ဒုတိယတစ်ခုကအဲ့ဒီလိုမျိုးအမေနာဂံမှုကိုတိဆောက်တဲ့စီမှာအဲဘယ်ပုံစံတိဆောက်ကြမလဲပေါ့ဘယ်ပုံစံတိဆောက်ကြမလဲဆိုတော့ဟိုဘာလဲအမေဖြစ်ဖြစ်အကုန်လုံးလုပ်မယ်ဆိုရင်တော့ဒါတော့ဟိုအာနာရှင်စနစ်ဘက်ကိုသူကသွားမှာပေါ့ဒီလိုမှမဟုတ်ပဲနဲ့စက်မလို့ထဲမှာစီမင်းစီကားနေချမှတ်ထားမယ်ပြီးတော့မှစက်မလို့သားတွေအကုန်လုံးကလည်းအခုလောဆယ်ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာရမယ်အဲ့လိုမျိုးတစ်ခုခုကိုသေးချာစက်မလို့မှလုပ်ထားမယ်ဆိုရင်ဒီစက်မလို့က standard army ဆိုတဲ့ဟာဖြစ်လာမှာပဲအဲ့တော့ကျွန်တော်တိုက်ပြီးမှဆိုရင်ကျွန်တော်မြင်တာကတော့ဟိုတိုးတုတ်ပြောရမယ်ဆိုရင်တော့ရှေ့ပိုင်းမှာတော့ဟုတ်တယ်အာနာရှင်စနစ်ကိုအားပေးတဲ့သမ္မတပုံစံဖြစ်ခဲ့တယ်ဒါတကယ်ပါပဲကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုမျိုးဟိုဖြတ်ပိုင်းခဲ့ရတယ်ဟိုပြောလိုက်မယ်ဆိုရင်ရေဘူးပေါက်တာကိုမလိုချင်ဘူးရေပါတာပဲလိုချင်တယ်ဆိုတဲ့ဟာကကျွန်တော်တို့သမ္မတတွေမှာဖြစ်ခဲ့တယ်အဲ့ဒါအထက်မိတ်ဆိုအားလုံးကိုနာခံရမှာပဲကောင်းပြီဆိုးပြီဘာမှမဝေပါနဲ့ဆိုတဲ့ဟာပေါ့ဒါပေမဲ့အဲ့လိုမဖြစ်ရဘူးတကယ်စနစ်အာမီမှာဆိုတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိတယ်တပ်တွေစီမင်းစီကံနေဆိုတာရှိတယ်အဲတက်မလို့သားတွေလိုက်နာရမယ်ကျိုးတွေရှိတယ်အဲ့ဒီပေါ်ကနေအကုန်လုံးတွားမှာဖြစ်ပါတယ်အဲ့တော့အခုလောဆယ်အခြေအနေမှာဆိုရင်ကျွန်တော်နားလည်တော့ဆိုရင်ကျွန်တော်တက်မလို့ကတော်တော်လေးကိုကြောင်းနေနေပါပြီအရင်ကအခက်အခဲအမိတ်ပြီးတဲ့ဆိုရင်ဘာမှမဆိုလိုက်နာရမယ်ဆိုတဲ့အနေထားနေပြီးတော့မှအ ခွဲပြီးဖို့အခြေခံဥပဒေကိုနာခံရမယ်ဆိုတော့တမတော်အချင်းနောက်ကူတော့ရောက်လာပါပြီ။ဒါပေမဲ့ခုနကပြောသလိုအောက်ခြေမှာကျန်နေသေးတဲ့စေတနာတွေရှိနေသေးတဲ့ခါကျတော့ခုနကလိုဗီဒီယိုဖိုင်တွေပါပြီးပေါ်လာတာဖြစ်ပါတယ်။အဲ့ဒါတွေကတော့တမတော်အနေနဲ့ကျွန်တော်မြန်မာတမတော်အနေနဲ့ပြုပြင်ရမယ့်ကိစ္စတွေလို့ကျွန်တော်ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။ကိုစလိုင်းပွေခုံးပါခင်ဗျာ
။ဟုတ်ကဲ့ဆရာဟောဒီမြန်မာတမတော်ကတော့အခုသူတို့တက်တဲ့မှာကျွန်တော်တို့တင်ငွေချင်းတွေကိုကြည့်နေဆိုရင်တော့အရာရှိနဲ့အကျက်စစ်သေးတွေအာဦးကွာဟာချက်အင်တာမှာကြီးမာတယ်ဆိုတော့သူတို့အချက်စစ်တွေကြီးရလဲအရာရှိတွေဖောင်းပွားတဲ့ကိစ္စော်လဲသူတို့လည်းမကျေနပ်ဘူးအရာရှိတွေကလဲငါတို့အရာရှိဖြစ်ပြီဆိုတော့သူတို့ကိုအနိုင်ကျင့်လို့ရတယ်ငါတို့လက်အောက်ကပဲဆိုပြီးတော့မှအသိကြီးတွေသူရောအသိငယ်တွေသူရောအရာထူးနဲ့သူတို့အာကြီးပြီးတော့မှအနိုင်ကျင့်တာတွေတော့တော်ရှိတယ်အဲ့တော့သူတို့ဒီတပ်မတော်ကအခုချိန်ထိငါတို့ကကာကွယ်ရေးဝန်ထမ်းဖြစ်တယ်ဆိုတော့စိတ်သက်နဲ့နောက်ပြီးတော့မှအခြေခံလူအခွင့်အရေးကိုလည်းသူတို့အရာရှိတွေကလည်းပဲသူတို့တင်တန်းတောက်မှာအဲ့ဒါတွေမတင်ဘူးလားတော့မသိဘူးနောက်ပြီးတော့မှအချက်စစ်တွေကလည်းထင်တယ်လို့ရခနိုင်အဲ့ဒါတွေလည်းမတင်ခဲ့ဘူးလားဆိုတော့တယောက်နဲ့တယောက်အနိုင်ရှိတဲ့ကိစ္စကတော့ဒီရာထူးဖောက်ပွားမှုတွေနောက်ပြီးတော့မှမြတ်မတ်တမတော်မှာလူတို့လူကောင်းတွေမဝင်ချိုးမဝင်ချင်တော့တဲ့ဥစ္စာတွေကိစ္စနဲ့ပတ်သက်ပြီးတော့မှအဲ့လိုမျိုးဖြစ်တာတွေလို့ကျွန်တော်အဲ့လိုမြင်ပါတယ်ဆရာ
โอเคကျေးဇူးပါခင်ဗျဟိုတခုရှိတာစစ်တပ်ထဲမှာတော့ဟိုအမိန်နေညွှန်ကြားချက်တွေဆိုတော့လည်းထက်ကနေအောက်ကိုသွားရတဲ့ကိစ္စမျိုးဖြစ်တော့စီကန်လိုက်နောက်အမိန်နာခံကိုလောက်ရတဲ့ကိစ္စတွေရှိတယ်ဆိုတော့မှန်ပါတယ်ဒါပေမဲ့တခုရှိတာအခုလို့အနိုင်ချင်းနဲ့လောက်ရမျိုးကမျိုးလည်းဖြစ်နေတယ်ဒီကိစ္စနောက်တစ်ခုကတင်တန်းချောင်းလည်းဖြစ်နေတယ်ဆိုတော့ဒီလိုအမှုချစ်နေရဟောဟိုလက်ဆင့်ခံပြီးကူးဆက်သွားနိုင်တဲ့အန်ဒီမျိုးရောမရှိနိုင်ဘူးလားဦးမျိုးမြင့်ရဲ့သဘောထားဆွေးနွေးပါအောင်ခင်ဗျအ
ဲ့ဒါကျွန်တော်အခုကပြောသလိုပေါ့ဗျာအဓိကစက်တနာပေါ့ဗျာစစ်သားဆိုတာအမိန်နာခံရတယ်ဟာအမအမိန်နာခံမှုရှိရင်စစ်တပ်လိုမရဘူးဗျာစစ်ဘော်စစ်သားတို့နှစ်ယောက်လုံးကယောက်ျားတွေပဲဗျာလက်ထဲမှာလည်းတနတ်တွေနဲ့ပဲခြေကစစ်မြေပြင်မှာပေါ့ဗျာစစ်ဘော်ကတမူးကတသားကိုအမိန်ပြလို့တေးဆိုသေးတိုက်ဆိုတိုက်ဖြစ်ရတာအမိန်နဲ့ချုပ်နှောင်တာဗျာဒါပေမဲ့လို့အမိန်နာခံကိုဘယ်လိုလုပ်မလဲဆိုတော့နီလန်းပေါ့ဗျာအခုလုပ်နေတဲ့နီလန်းအမိန်နာခံကိုလုပ်တဲ့နီလန်းဆိုတာတဲ့ပေါ့ဗျာကြီးနိုင်ငယ်ချင်းမှုကတရားမျှတတယ်ဆိုတာမျိုးစနစ်တကျပင်ပေးတဲ့ပုံစံဖြစ်လာတယ်ဗျာအခုနောက်တစ်ခုကျွန်တော်တွေးရမှာကစစ်သားဆိုတာကလည်းဘယ်နိုင်ငံမှာဖြစ်ဖြစ်စစ်သားဆိုတာကလည်းယူနီဖောင်းဝတ်ထားတဲ့နိုင်ငံသားဗျာအဲ့တော့နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေရပ်ပိုင်ခွင့်တွေသူ့မှာရှိတယ်လို့ပေါ့ဗျာစောင့်စည်းရမယ့်ကျင့်ဝတ်တွေတိက္ခာတွေပေါ့တာဝန်ဝတ္တရားတွေလည်းသူ့မှာရှိတယ်ဗျာကျွန်တော်တို့ကတမတော်ကိုအဲ့ဒါတွေသင်ပေးရမယ်နောက်တစ်ခုကတက်တွင်းဒီမိုကရေစီစိတ်သုံးမှုပေါ့ဗျာတက်တွင်းဒီမိုကရေစီစိတ်သုံးလာတဲ့အခါကျတော့ကြီးနိုင်ငံညှင်းမှုတွေမတရားမှုတွေအခုနလိုမမြတ်တာမှုတွေတမှုတွေရဲ့ထင်ရလို့မှုတွေအဲ့ဒါတွေကအခုလိုဖြစ်နေတိုင်းဖြစ်လာတာဗျာအဲ့တော့အောက်ခြေထုအနေနဲ့ကတဲ့ဒီမိုကရေစီပုံစံအရတင်ပြခွင့်တွေရှိတယ်အရေးဆိုပိုင်ခွင့်တွေရှိတယ်ဆိုသလိုပေါ့ဗျာအောက်ကနေအဲ့လိုတင်ပြလာတဲ့အထူးအရေးဆိုလာတယ်ဆိုလို့ရှိရင်လည်းအထက်တမူးစစ်စစ်နေရနေပြီးတော့အလေးအနက်ပေါ့ဗျာစစ်စစ်ပြီးသုံးသပ်တာဂျောင်းဝင်ဖြန့်ပြေးတာအရေးဆိုဆောင်ရွက်ပေးတာအဲ့လိုမျိုးတွေလုပ်ရမှာဗျာအဲ့လိုမျိုးတွေမလုပ်နိုင်မယ်နဲ့ရတော့တက်တွင်းဒီမိုကရေစီရှင်းတာအောင်မလုပ်နိုင်မယ်နဲ့ရတော့အခုဖြစ်နေနေရဆက်ဖြစ်နေမှာဗျာဥပမာဆိုပါတော့ဗျာမနစ်ကဆိုလည်းစေးတက်ကတမူးတယောက်ကတက်ကကင်းကိုသွားစစ်ဆေးတယ်ဗျာစစ်ဆေးတဲ့အချိန်မှာကိုတက်ပြေးတယောက်ကိုပြောတဲ့စကားဗျာတမူးဆရာဝန်တယောက်ကပါဇက်ကနေမကြောက်လို့မနာတာတွေပြောတာမျိုးတွေစားနောက်တစ်ခုဗီဒီယိုဖိုင်တစ်ခုလည်းမနစ်ကတက်တယ်ဗျာ DSA မှာစီနီယာအတန်းသားတွေအဂျူနီယာအတန်းသားတွေကိုနိုင်ကျင့်တာအဲ့တော့တက်တွင်းဒီမိုကရေစီမရှင်တန်ပြည့်ပေါ့ဗျာအဲ့ဒါတွေကဆက်ဖြစ်နေမှာဗျာအဲ့တော့မဖြစ်အောင်ဆိုလို့ရှိရင်တက်တွင်းဒီမိုကရေစီရှင်တန်အောင်ကျွန်တော်တို့ကလုပ်ပေးဖို့လိုတယ်ဗျာ
ဟုတ်ကဲ့โอเคเจซุบาคุကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီတက်မတော်အရာရှိငယ်တယောက်လဲကျွန်တော်တို့ဆွေးနွေးပွဲမှာပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတာရှိပါတယ်ကိုအောင်ဟောမှာကိုအောင်ရဲ့သဘောထားကိုလဲကျွန်တော်ကြားချင်ပါတယ်အခုဒီလိုပြဿနာမျိုးတွေတက်တွင်းမှာဘယ်လောက်ထိခြေခြေမြမြနည်းနည်းရှင်းရှင်းဖြစ်နေသလဲခင်ဗျာ
ဟုတ်ကဲ့ဟိုအရင်ကပြောကြတဲ့အထင်များရယ်ပေါ့နော်အခုနောက်ပိုင်းတော့အထက်ကလည်းကြီးကျယ်မှုတွေနဲ့အဲ့လိုမျိုးသူတို့ရှိပြီးအဲ့လိုမျိုးပြည့်ပြရပါညာတွေ့ပြီဆိုလို့ရှိရင်တော့အရေးကြီးပါတယ်နဲ့အရင်တော့မဆိုးတော့ဘူးကဒါနဲ့ဘဝကြီးပါရောက်တော့လည်းမရှိဘူးဒီနေ့တော့ပါရရှိသေးတယ်ပေါ့အဲတော့အောက်ကဒီကလည်းအဲ့ဒီဒရင်လို့ပို့ရဘူးပေါ့လေဒရင်ပို့ရင်ဒီထက်ပို့ပြီးတော့အပြစ်တွေဆေးလာမယ်ဆိုပြီးတော့အဲ့ဒီခံရကြတော့အထက်ကလည်းလုပ်တဲ့လူတွေတော့အခုလိုအပြစ်မျိုးတွေကတော့ရှိရရှိရပါတယ်အရင်တော့ပညာတော့ဘူးပေါ့ကျွန်တော်တို့တွေ့ရတော့ကျွန်တော်အရင်ကတော့တော်တော်ဒီထက်ကိုတော်ကြီးအကျမ်းပါတယ
်ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တော်တာရှင်တချို့ပေးထားတယ်တော်တာရှင်တချို့ပေးထားတယ်ပေးစားရတယ်ကျွန်တော်ကြားထဲမှာဖော်ပြပေးချင်ပါတယ် VOA ပြည်သက်တက်မတော်သားဟောင်းတူဆိုပြီးပေးပို့ထားတဲ့စာစံဖြစ်ပါတယ်ကျေးဇူးပြုပြီးတော့နန်းလောင်ဖတ်ပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင် ကျွန်တော်ကတမတော်ထဲကို1983ခုနှစ်ကနေ1996ခုနှစ်ထိ19နှစ်ကြာတာဝန်ထမ်းဆောင်ပြီးတခြားအဆင့်ကနေဗိုလ်ကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပါတယ်။တင်းင်းတွေမှာတမတော်စစ်တင်နန်းကြောင်းတစ်ခုမှာအရာရှိငယ်တွေကတခြားတင်နန်းသားတွေကိုလူမဆန်စွာထိုးကျိတ်နေတာကိုကြည့်လိုက်ရတော့ကျွန်တော်မှနာကိုပြောရရင်အသက်တောင်မှမရှူမိပဲနဲ့အော်နေပြီးတော့စိုးရိမ်ထိတ်လန့်မိတယ်တဲ့။ကျွန်တော်မိထီလာလက်ကျင့်ရေးသုံးပါအခြေခံတက်တာတဲ့တင်နန်း6လတက်ခဲ့ရပါတယ်။တစ်ကြိမ်တစ်ခါမှဒီလိုမျိုးမခံခဲ့ရပါဘူး။ဘယ်အရာရှိကြီးဆရာကြီးဆရာတွေကမှလည်းဒါမျိုးမလုပ်ဘူးစီရေးပြမရင်တူးချင်းမရင်တူးချင်းဆယ်ချိန်ထက်ပိုမများတဲ့ဒိုက်ထိုးဂျွန်းထိုးဖားခုံကွင်းပတ်ပြေးအဖွဲလိုက်မရင်တော့အဖွဲလိုက်အပစ်ပေးတယ်အဖွဲလိုက်မရင်တက်စုတစုလုံးလက်ထောက်မောက်ခိုင်းပြီးတော့တခါတလေတစ်ကြိမ်ထက်မပိုတဲ့ဒုံနဲ့ဆရာကြီးကရိုက်တယ်ကျွန်တော်တို့တစ်ကြိမ်အရိုက်ခံရဖူးပါတယ်စစ်သားနဲ့အပစ်ပေးခံရတယ်ဆိုတာကတော့မဆန်းပါဘူးအမိန်နာခံမှုဆိုတာအစကတည်းကအမိန်နဲ့လောက်ရတာပါဒီလောက်ကြီးအပြစ်ပေးတာကတော့19နှစ်တာတက်မတော်ထဲမှာတာဝန်ထမ်းဆောင်ခဲ့တာတက်တာဘဝဆရာဘဝအရာရှိဘဝမှာကိုယ်တိုင်လည်းမလုပ်ဘူးခံလည်းမခံခဲ့ရဘူးဒီလောက်ရက်ကအပြစ်ပေးတာမဟုတ်ဘူးလူမဆန်စွာနှိပ်စက်တာတက်မတော်ဂုံတိတ်ခါနဲ့အနာဂတ်အတွက်ထိရောက်စွာအရေးယူရမယ်ဒီလိုလူမျိုးတွေတက်မတော်ထဲမှာလုံးဝမထားသင့်ဘူးဒါမျိုးကရဲတွေမှာလည်းရှိတယ်ရက်ွက်ထဲမှာရှိတဲ့ရန်ကုန်တိုင်းရဲတပ်ရင်းတရင်ကရဲတပ်သားနဲ့တခြားပါလာတဲ့ရဲနှစ်ယောက်ကသူတို့အမေတွေနဲ့2012ခုနှစ်ကျွန်တော်စီကိုလာပြီးတော့တက်ခွဲမှုကရဲတပ်သားတွေအပြစ်လို့ရင်လက်ထောက်မောက်ခိုင်းပြီးကြံရဲတပ်သားတွေကိုလူစိတ်ရိုက်ခိုင်းတယ်။အချင်းချင်းညာပြီးတော့ဖြစ်ဖြစ်ရရင်နမူနာအရိုက်ခံရတယ်။ဒါကြောင့်အရိုက်မခံရအောင်တအားရိုက်ရတယ်လို့ဆိုပြီးမခံနိုင်လို့လာအကူကြီးတောင်းပါရယ်။ကျွန်တော်လည်းလှုပ်ထုံလုံနေတဲ့အတိုင်းအကြံပေးလိုက်ပါရယ်။ဒါပေမဲ့အဲ့ဒီရဲတပ်သားကတရားဝင်တိုင်ကြားခြင်းမလုပ်တော့တရားဝင်တိုင်ကြားခြင်းမလုပ်တော့ဘဲနဲ့2012ခုနှစ်ထဲမှာပဲရဲတပ်ရင်ကနေပြေးလာပြီးဒီနေ့အထိမိဘရှိရာရက်ကွက်မှာမနေရတော့ဘဲနဲ့ရဲပြေးပွားနဲ့ဖြစ်နေရပါတယ်တဲ့။ဒါကြောင့်ဒီလိုရိုက်နဲ့ထိုးကျိတ်ခြင်းဟာအပြစ်ပေးခြင်းမဟုတ်ဘဲနှိပ်စက်ခြင်းလူသားမဆန်ခြင်းဖြစ်ပါကြောင်းဆုနေအပ်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။အခုဖြစ်သွားတဲ့ကိစ္စကတော့ဒီတက်နံပါတ်ထိခဲ့တဲ့ကိစ္စဆိုတော့တစုံတရာအပြစ်ပေးအရေးယူတာလည်းရှိလိမ့်မယ်လို့ထင်ပါတယ်။နောက်တစ်ခုကအခုဟိုစိုးရကိုယ်တိုင်ရောတက်မတော်ကိုယ်တိုင်ရောအပြောင်းလဲလုပ်မယ်ဆိုပြီးတော့ဂရီပေးထားတယ်လည်းရှိပါတယ်။ဒါပေမဲ့လည်းအရေးယူရဆိုရင်တော့မှလူလူအနေနဲ့တည်နိုင်တဲ့အခွင့်အလမ်းရှိပါမလား။တရားသိခွင့်မရှိနိုင်ဘူးလား။ဆရာဦးစီစီအောင်မြင့်သဘောထားဆွေးနွေးပြပါခင်ဗျ။အ
ဲဒီရဲပတ်သက်တော့အခုဆိုစီစီကဖြစ်သွားပြီးတဲ့အခါကျတော့ပြည်သူတွေသိခွင့်ရှိပါတယ်။တက်မတော်ကကျွန်တော်ကလို့ဘုရားဥစ္စာပေါ့ဘုရားမူကြီးမြောင်းလိုက်ပြောသလိုပေါ့စစ်နဲ့အာမေအဖြစ်ကိုတိဆောက်နေတယ်ဆိုရင်တော့အဲဒီလိုပြဿနာတွေကဒီလိုရှိခဲ့ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီလိုမျိုးတက်မတော်ကိုတိဆောက်တာလေကြောင်းလဲပြီးတော့တိဆောက်နေပါတယ်ဆိုတဲ့ဥစ္စာဟိုပြောခွင့်ရှိပါတယ်တကယ်လဲအဲ့ဒီတိုင်းကိုကြောင်းလဲပြီးတော့တိဆောက်မှသာအနာဂတ်မှာတကယ်ကိုဟိုတိုက်ခိုက်စွန့်ရည်ရှိတဲ့အချုပ်ချာအာဏာကိုဟိုကာကွယ်နိုင်စွမ်းရှိတဲ့ဒီမူကြီးစနစ်နဲ့အရှင်ဟိုအရှင်ပြည်ချုံးမွေလဲလွန်ကြီးရှိတဲ့တက်မတော်ဖြစ်မယ်လို့ကျွန်တော်ကတော့ထင်ပါတယ်
ဟုတ်ကဲ့။ဦးဆရာဦးမျိုးမြင့်သဘောထားအောင်ခင်ဗျာ။ကျွန်တော်အခုဒီကိစ္စနဲ့ပတ်သက်လို့တစုံတရာအရေးယူရဲ့ပြည်ပြည့်ရဲ့ဆိုရင်တော့မှလူလူအနေနဲ့သိခွင့်မရှိနိုင်ဘူးလား
။ဟုတ်ကဲ့။မနေ့ကကျွန်တော်မြောက်ပြည်သတင်းတစ်ခုမှတွေ့လိုက်တယ်ဗျာ။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗျာ။တက်ကနေပြီးတော့တက်ကစစ်ဥပဒေချုပ်ပေါ့ဗျာ။လက်ထောက်စစ်ဥပဒေချုပ်ဆိုလားမသိပါဘူး။သူကလည်းသွားပြီးတော့စုံစမ်းစစ်ဆေးနေတယ်အရေးယူနေတယ်အပြစ်ပေးမယ်လို့ဆိုတယ်ပေါ့။ဒါအကောင်းတဲ့လက္ခဏာပေါ့။ဒါကြိုလဲကြိုဆိုရမှာပါ။ဒါပေမဲ့လို့အခုဆိုတက်တွင်းကိစ္စဗျာ။တက်တွင်းမှာဖြစ်တဲ့ကိစ္စဆိုတော့တက်တွင်းမှာဖြစ်တယ်ပေါ့ဗျာစစ်ခုံရုံးပေါ့ဗျာအဲ့ဒါတွေပဲသုံးဖြတ်ပါဗျာအဲ့တော့အရက်ဘက်ကလူလူအနေနဲ့ပေါ့ဗျာဒီခုံရုံးမှာသွားပြီးနားထောင်တာတို့ပြည်ခွင့်ရဖို့တောင်းဆိုတာတို့မီဒီယာသမားတွေသွားဖို့ဒါတွေကတော့မဖြစ်နိုင်ဘူးဗျာဖြစ်လည်းမဖြစ်အပ်ဘူးပေါ့ဗျာရလည်းမရနိုင်ဘူးပေါ့ဗျာအဲ့တော့စစ်တပ်တွင်းမှာဖြစ်နေကိစ္စဒါပေမဲ့တရားစီရင်ပြီးသွားပြီးစစ်တပ်တွေကကုတ်မာရှယ်နဲ့ပေါ့ဗျာတရားစီရင်ပြီးသွားပြီဆိုတဲ့အခါကျတော့ဘယ်လိုစီရင်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ပြီးကျူးလွန်သူတွေအတွက်ဘလို့တွေလုပ်ခဲ့တယ်တရားရုံးရဲ့ process တွေကဘလို့တွေပါဆိုတော့တူတူပေါ့ဗျာ
ဟုတ်ကဲ့
တက်မတော်အနေနဲ့တော့ထုတ်ပြတင်တယ်လို့တော့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါခင်ဗျာပါဝင်ဆွေးနွေးပေးခဲ့တဲ့ဦးမျိုးမြင့်ဆရာဦးစီသူအောင်မြင့်နဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါခင်ဗျာ
အင်္ဂါနေ့ညတိုင်းရိုက်လီလိုင်းစီစဉ်ကိုကိုအောင်နှင်းဦးကတင်ဆက်ခဲ့တာပါထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါရဲ့ရှင်ဗုဒ္ဓဘုနေ့နဲ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုတော်ရရှင်နေနားဆင်နေကြတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွတ်လပ်မှုဆိုတာကိုကိုလိုရာရှိတော့ကအဓိပ္ပာယ်အမျိုးမျိုးဖွင့်ဆိုနိုင်ပါတယ်တကယ်တော့လွတ်လပ်မှုဆိုတာဟာမိမိရဲ့ယူဆချက်ကိုဥပဒေကြောင့်အရေးယူခံရမှာစိုးရင်စရာမလိုပဲဖော်ထုတ်နိုင်ခွင့်ဒါမှမဟုတ်သူများစိတ်တိုင်းကြတာမကြတာကိုကြည့်စရာမလိုပဲဖော်ပြနိုင်ခြင်းပဲဖြစ်ပါတယ်အကျယ်ပြန့်ဆုံးအတိတ်ပဲဖွင့်ရမယ်ဆိုရင်တော့န
Nangan ye, Queen ye, Nanganda Yabang Grinwigu. Subowa, Sue Zangwang, and Nagat, Tiamusi on Sangwet Nangin Bepare. The Lula Muria, Aguga, Soyo Glanivare. Democracy and Luke Queen ye, Sanya, Nanganda, was it to Kupira Freedom House ye. Majadi and I took young like that, seeing Kanza ya. Kaban Nangambang, they are Kuzan Nanangan, Sisa Chow Nangamabe, Lula Musibare. Nazaku Nangama, Lula Mua, the wet the Jeda CB. Jan Nangamang Azema, Lula Mukiman, Nivare. Kababama, Democracy Becca, Ale Matavu, Surago, Piata Lachimbe, Chepare. Tunisia Nangara, Trinjaba. Lebanon Nangama, Bidinsi, meet out long dead. Nepon Lizard, Chinga Sabi. Lula Mutungagare, Patma Uzon, Arab Nangam, Chepare. A chat to Pemharo, Dedarin, Saint Wajimabi, Chanda, Jawara, Nangani, the Chuha. Nobian Sung the Yarava. Anabia Uchoga Suyariha, Nangan Yin and Nanganda, Queen Yelusha Song Yamurigo, Tinchobo, Wivanarego, Chuningo, Journalist Ray, Bloggarigo, Pisobo, Lunazu Ray, Queen Yetong Sumugo, Nigopo, Nilande Musum, Shafwe, Thumpuni Yavare. The two are Yuka Puego, Mathamare, Niun and Pilobi, Anadimia Lumi Yavare. Nangan Yazaroma, Internet Tinchobo, Lupogo, Lulamugo, Kantabo, Polo Lane Yarava. Democracy Nangan de Chule, a jumper, Usuria, and the Ajang, Lumio Jari, or Nimiozum, and Cantamure, Lulaware. A two the fin, Syria, Bidin Sijang, Duka de Mia, Samadan, Winare, Dwelle, Dilu Lujara, Chepare. Together, Yedo, Jatna, Pile, Ansubi, Nangandari, Lula Mugu, Sura, Pipin, and Lujaha. Jatnao, Yisima, Bussulas in Nangare. Pine Chokere, Suraha, Swan San, and Pandin Nangzango, Yachulai, Chepare. Nolinja Gimezivare. Dajan Sibwa Pompio Mune, Yinjimu Sinayego, Piesi like the Piesivare. September Runga, Gladamaga, Tridu Nilagama, Lambda, Obama, Biogadalu. Pinde Chuche Muha, Nanganwe, Dread, Lumuye, Bansi Ninoye, Omnimugu, Abia, Mayang Nangba, Burekna.
American Soya, the Bora, and near Abogu. တင်ပြလို့ပြပါပြီရှင်အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပြရစီရှင်ဗုဒ္ဓဘုနေနက်ခင် VOA မြန်မာပြည်အောင်စုသမရရွေးကောက်ပွဲမှာဒီမိုကရေစီပါတီနဲ့ရီပပ်ဘလစ်ကန်ပါတီတွေကိုကိုးစားပြုဝင်ရောက်ရွေးခန့်ကြမယ်သမရကိုယ်စားလှယ်လောင်းတွေကိုရွေးချယ်ဖို့အတွက်ဥဆောင်ပြုလုပ်တဲ့ပါတီတွေရွေးချယ်မှုတွေမှာမဲပေးကြဖို့နယူးဟမ်ရှိုင်းပြည်နယ်သားတွေဟာအင်္ဂါနေ့ကလူဒန်းရှိကြီးကြားမှာစောင့်ဆိုင်းမဲပေးခဲ့ကြပါတယ်မဲယုံတွေဟာမကြခင်မိနစ်ပိုင်းအတွင်းမှာပိတ်တော်မှာဖြစ်ပေမ
ခဲ့တဲ့အထက်လွှတ်တော်အမဘန်နီဆန်ဒါစ်ကနိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်နဲ့ထိတ်ကဥဆောင်နေပြီးတော့ရီပပ်လီကန်ပါတီဘက်မှာတော့ငိုမူလကထိတ်မှဥဆောင်နေတဲ့ဒေါ်နယ်ထရမ့်ဂျွန်ကေစစ်နဲ့ဒီတက်ခရူဆို၃ဦးဟာထိတ်မှ၃မဲတိုက်နေတယ်လို့သိရပါတယ်မယုံနေကိုမနေ့၁၇နာရီကနေညနေ9နာရီအကြာဖွင့်ရမှာဖြစ်ပေမဲ့လည်းအခုအချိန်ထိမဲယုံတွေကိုဆက်ပွင့်ပေးထားတော့ဖြစ်ပါတယ်နယူးဟမ်ရှားပြည်နယ်တာဝန်ရှိသူတွေရဲ့အဆိုအရကတော့အခုမဲပေးတဲ့အရေးအတွက်ဟာအမတန်များတယ်လို့ဆိုပါတယ်မြောက်ကိုရီးယားနိုင်ငံဟာပြန်လည်လက်ပတ်နေပြီဖြစ်တဲ့နျူကလ িয়ার ဓာတ်ပုံမှုကနေပလူတိုနီယံတွေမကြခင်သတင်းပတ်အတွင်းမှာစုဆောင်းနိုင်မှာဖြစ်တဲ့အတွက်နျူကလ িয়ার လက်နက်တိစောက်ဖို့အတွက်လောင်စာဖြစ်ပေးနေတယ်လို့ဖြစ်နေတယ်လို့အမေရိကန်ထောက်လိုင်းအေဂျင်စီအကြီးအကဲကလွှတ်တော်အမတ်တွေကိုသတိပေးပြောကြားလိုက်ပါတယ်
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေဖြစ်ပါတယ်အင်ဂျင်နီယာကတော့အိုက်ဒင်ဦးတကူပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.